ပဋိသသမုပ္ပါဒ်တရားတော်များမနာကြကြမည်မဟောကြကြမည်မှာတရားပဲရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးရနမောတ္တသ၃ချိန်ရွတ်ဆို၍ပူဇော်ကြတော်ကြပါကုန်သည
်နမောတ္တသ
တတဝါဆိုတာတကယ်မရှိပါဘူးတဲ့ ပါရီတာရှိတယ်လို့ဆိုရင်ဓာတဘောတွေတာရှိပါတယ်။ပါရီတာရှိတော့ဓာတဘောတွေပါဘုရား။အဲဒီဓာတဘောတွေကဘယ်လိုတွေလဲလို့မြင်တဲ့အခါကျတော့တတ္တမဟုတ်ဓမ္မံထုတ်တော့နာယုံနဲ့သိအမြင်လဲတော့နန္တရားနဲ့ယုံတရား ။အဲဒီနန္တရားနဲ့ယုံတရားပေါင်းစပ်ပြီးတော့တတ္တဝါတို့ခေါ်နေကြတာပါ။အရိဏဏယနဲ့ယုံတရားကိုပဲပရိစ္ဆသမုပ္ပန်နည်းနဲ့ကျင့်ချက်ကြည့်လိုက်တဲ့အခါမှာနာယုံတဲ့မြင်လင်းတော့အရင်အဝိဇ္ဇာထုံမပြ၍သရမရဏဆုံးကြသည်ဓမ္မပြဆန်ပါးကိုအဝိဇ္ဇာတရားကနေပြီးတော့သရမရဏအရှိတရားကနှစ်ပါးရှိပါလေယုံတရားနဲ့တရားတွေကိုကျက်ပွားကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာတရားကလည်းသရမရဏအတိတရားဆန်ပါးရှိပါလေတဲ့နော်မှန
်ပါ
ဗျာအဲ့ဒီဆန်ပါးကိုပဲခေါင်းတို့ဒီကရမတွေကဓမ္မာပြဆန်ပါးကိုဤကားလူပင်ဤလျင်နဲ့ပဲအရှင်လွဲတည်းရဲ့အဲ့ဒီတရားတွေကိုပဲပုဂ္ဂိုလ်သတ္တဝါငါသရမယောက်ျားမိန်းမလူနာပြမဆိုတဲ့အထင်မြင်နေလွယ်ပါပြီးတော့တဝဲလီလီဟုံးလွယ်စီဤသန္ဒရာဘုကရဲ့ဝဲထဲမှာတဝဲနေနေရှင်နေနေကြရတာပါ။နေကကလေးကဒီလိုအိပ်ပဲရပါ။အဲဒီတော့မိမိတို့ရဲ့သန္ဓေမှာလူနာမြမာလို့ထင်နေတဲ့ပုဂ္ဂိုလ်တ attva လို့ထင်နေတဲ့ဒီခန္ဓာကိုယ်ကြီးကိုပဋိစ္စသမုပ္ပါဒ်နည်းနဲ့အစိတ်အမှန်တရားထောက်ကြည့်လိုက်တဲ့အခါမှာတရားဆန္ဒပါပေါင်းဆက်ပွင့်စည်းကြတဲ့ဒီခန္ဓာကိုယ်ကြီးပဲလို့ဒီလိုအဖြေရတရားဘယ်နှပါပါလဲ
တရ
ားဘုရားအဲ့ဒီတရားဆန္ဒပါကဝိဇ္ဇာတရားကနေပြီးတော့သရမရဏတရားအတိအဲ့ဒီတော့ဝိဇ္ဇာတရားကနေသရမရဏတရားအတိဆန္ဒပါသောတရားဓာတ်တဘာဝတရားတွေကိုခေါင်းတို့တက္ကမတွေတစ်ခုချင်းတစ်ခုချင်းကဲရေတွက်ကြည့်လိုက်ကြရအောင်အဝိဇ္ဇာသင်္ခါရဝိညာဉ်နာမယောအာယတနာသာသာဝေဒနာသမာဓိဥပါဒနာသမ္မာဘဝသာတိသာမဏေနာသမာသောဆုံးတော့ပရိစ္ဆသမောပပါဠိထဲမှာသရမရဏရဲ့နောက်မှာသောကပရိဒီဝဒုက္ခဒေါမနတဥပါယတတရား၅မျိုးပါပါသေးတယ်နော်ပါဠိတော်ထဲဆိုလို့ရှိရင်တော့တရား၅မျိုးပါပါသေးတယ်။အဲ့ဒီ၅မျိုးနဲ့ဒီ7မျိုးနဲ့ပေါင်းလိုက်ရင်ဘယ်နှပါးရှိ
?18
ပါးရှိ။အဲ့ဒီ18ပါးထဲမှာဟောဒီသာသနာနဲ့မရဏကိုတစ်ပါးချင်းတစ်ပါးချင်းထုတ်ပြီးတော့တရားထုတ်ရည်တွက်လိုက်ရင်18ပါးရှိနော်။အဲ့ဒီတော့ပါဠိတော်ရင်းအတိုင်းတစ်ပါးချင်းတစ်ပါးချင်းရည်တွက်ကြည့်ကြရအောင်။အဝိဇ္ဇာသင်္ခါရဝိညာဉ်နာယောသာမာယတနာဖန္ဓာဝိရဏတဏ္ဏဥပါဒံသာမာဘောသာတိသရမရဏသောကပရိနိဗ္ဗာန်ဒုက္ခဒေါမနဥပါယတာအနပါတော့အဲ့ဒီလိုနည်းနဲ့ရေးထားတာ18ပါးအဲ့ဒီ18ပါးကတော့ပရိစ္ဆသမုပ္ပါဒ်ရဲ့သယုတ်လို့ဒီလိုခေါ်ပါဠိလိုတော့ဗေဒလို့ခေါ်မြန်မာလိုပြန်ကြည့်လိုက်တော့ပရိစ္ဆသမုပ္ပါဒ်တရားသယုတ်အရင်အတွက်18ပါးဟုတ်တယ်မလားမှန်ပ
ါပါ
အဲ့ဒီလိုရေးထားတဲ့နေရာမှာလည်းတခုတော့ပြောစရာရှိပါတယ်တဏှာရဲ့ဥပါဒါရဲ့ကမ္မဘဝရဲ့လို့ဒီလိုရေးထားကြတကယ်တမ်းအစစ်မှရေးထားရမှာကတော့တဏှာဥပါဒံဘဝဟုတ်တယ်မလားတဏှာရဲ့ဥပါဒါရဲ့ဘဝဒီလိုရေးသွင်းရမှာเนาะဒါပေမဲ့လို့ဘဝဆိုတာကခွန်ကြီးတို့အကြောင်းမဟုတ်နေကပြောခဲ့ပြီးပါပြီအကြောင်းကျဆက်သွဲတဲ့နေရာမှာအကြောင်းတရားကကမ္မဘဝအကျိုးတရားကဥပပ္ပတိဘဝအကြောင်းကျဆက်သွဲပြီးတော့သိလွယ်အောင်ဆိုပြီးတော့ကမ္မဘဝကိုနံပါတ်3အကွက်ထပ်မှာထည့်တာဥပပ္ပတိဘဝကျတော့နံပါတ်4အကွက်ထပ်မှာရောက်ပါတယ်เนาะအဲ့ဒီတော့ဒီနေရာမှာဘုန်းကြီးတို့သေယုတ်ခွဲတဲ့အခါမှာဥပပ္ပတိဘဝကနံပါတ်၄ကွယ်ထမ်းမှာဇာတိနဲ့ဓာတ်မျိုးဖြစ်နေတဲ့အတွက် ကမ္မဘဝလို့ပဲသိကြရည်တွဲလို့လည်းပဲရတယ်လို့ဒီလိုမှတ်လိုက်ပါကဲကောင်းပြီဒါဗျာဒီ18ပါးကပရိစ္ဆသမုပ္ပါဒ18ပါးအဲဒီ18ပါးကိုအင်္ဂါအနေနဲ့ပြောလိုက်တော့သောကပရိနိဗ္ဗာန်စတဲ့၅ပါးကိုဖယ်ထားလိုက်ပါဘာဖြစ်လို့ဖယ်ထားရမှာလဲလို့မေးရင်သောကပရိနိဗ္ဗာန်စတဲ့၅ပါးကဇာတိများတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရဲ့သံတမအမြဲတမ်းဖြစ်တဲ့တရားမဟုတ်ဘူးတဲ့နော်ဇာတိရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရဲ့သံတမသောကပရိနိဗ္ဗာန်ဒုက္ခဒေါမနတာဥပါယတာတရား၅ပါးအမြဲတမ်းရသလားမရဘူးလားမရဘူးသောကပရိဒီဝဒုက္ခဓမ္မန္တာဥပါယတသရာကဒေါသမခင်းတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမာတာဖြစ်ကိုရှိတယ်။အနာဂါယဟန္တာတွေကြတော့ဒေါသတရားပယ်ထားပါလေ။ဒေါသတရားပယ်ထားပြီးသားဖြစ်တဲ့အတွက်အနာဂါယဟန္တာများရဲ့တဏ္ဍမာသောကပရိဒီဝတရားတွေရှိပါမလား?
ရှိပါဗျာ။
နောက်ပြီးတော့ဗြဟ္မာကြီးတွေရဲ့တဏ္ဍမာလည်းပဲဒေါသတရားကိုခွာထားတယ်။အဲဒီလိုခွာထားတဲ့အခါကျတော့သူတို့ရဲ့တဏ္ဍမာလည်းသောကပရိဒီဝတရားတွေမရှိဘူး။အရာကြောင့်မလို့သောကပရိဒီဝါစတဲ့တရား၅ပါးသည်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရဲ့သံတမာဖြစ်တဲ့တရားလားမဖြစ်တဲ့တရားလား
ဖြစ်တဲ့တရားပါဗျာ
အဲဒါကြောင့်ကျင့်နေမှုရှာဖြစ်တာမဟုတ်လို့ဒီတရား၅မျိုးအင်္ဂါထဲမှာမထည့်သွင်းပဲနဲ့ဖယ်ထားပါလေနော
်
အခုနောက်ကတရားအတိုင်းရေတွေ့တော့ကပါတယ်အင်္ဂါနေနဲ့ပြောတဲ့အခါကျတော့မပါတော့အဲဒီ၅ပါးနှောင်းလိုက်တော့18ပါးတည်းမှာ၅ပါးနှုတ်လိုက်တော့ဘယ်နှပါးရှင်တော့73ပါးရှင်အဲ့ဒီ73ပါးထဲမှာဇရာနဲ့မရဏကိုပေါင်းလိုက်ရင်72ပါးဖြစ်သွားပါဘာမလ
ား
ကြံပြောမယ်ပရိစ္ဆသမုပ္ပါဒ်တရားကတခုချင်းတခုချင်းရည်တွဲရင်ဘယ်နှပါးတော့78ပါးအဲ့ဒီ78ပါးထဲမှာသောကစားတဲ့၅ပါးကိုနှုတ်လိုက်ရင်ဘယ်လောက်ရှင်တယ
်
73ပါးရှင်အဲ့ဒီသတ္တမရမဇရာနဲ့မရဏပေါင်းလိုက်ရင
်
နှစ်ပါးဓမ္မပေါင်းလိုက်ရင်7ပါးပဲရှိတော့တယ်နော
်
7ပါးပဲရှိတော့အဲ့ဒီ7ပါးကဘယ်သူဘယ်ကနေစလို့ပမာဆုံးတော့အဝိဇ္ဇာကနေစတဲ့ဇရာမရဏမှာဆုံးနော်အဝိဇ္ဇာကနေစတဲ့ဇရာမရဏမှာဆုံးအဲ့ဒီတော့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာပရိစ္ဆသမုပ္ပါဒ်တရားအင်္ဂါအဖြစ်7ပါးရှိပါတယ်ဒီနေ့အင်္ဂါအဖြစ်ဆန္ဒပါပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှိပုံကလေးကိုဘုန်းကြီးတို့ကျေးဇူးပြုပေးပါမယ်။နော်။အရိကနဘာတိအကွက်မှာရှိတဲ့တရားကဘယ်သူတွေတော့အဝိဇ္ဇာနဲ့သင်္ခါရ။အဝိဇ္ဇာနဲ့သင်္ခါရ။အကျိုးတရားလားအကြောင်းတရားလား ။အကြောင်းတရား။သစ္စာမြင်နေပြောတော့ဗာသစ္စာတော့သမုဒယသစ္စာဝိဇ္ဇာသင်္ခါရ။အတိတ်အကြောင်းသမုဒယသစ္စာဒီလိုမလားမှန်ပါဗျ
ာ
အဝိဇ္ဇာသင်္ခါရအတေရကြောင့်သမုဒိယသစ္စာအင်္ဂါ2ပါးခဏပါတော့မှန်ပါဗျာနောက်တစ်ခါနံပါတ်နဲ့ဆက်ကြည့်လိုက်တော့ခဏပါတော့မှန်ပါဗျာဝိညာဏယောတလယရဏသံသဝိရဏပစ္စုပန်အကျိုးဒုက္ခသစ္စာအင်္ဂါ5ပါးဆိုကြည့်လိုက်ပါဦးဝိညာဏယောတလယရဏသံသဝိရဏပစ္စုပန်ဒုက္ခသစ္စာအင်္ဂါ၅ပါးဟုတ်တယ်မလားကျွန်တော်တို့ကဓမ္မဆုံးပြရတဲ့အခါကျတော့တဏှာဥပါဒကမ္မဘဝဘယ်နှပါးတွေ့တော့
၅ပါး
ဘယ်နှပါးတွေ့အကြောင်းတရားလားအကျိုးတရားလား
၅ပါး
ဘာသစ္စာတော့
၅ပါး
ဘယ်ကာလမှာဖြစ်တော့
၅ပါး
တဏှာဥပါဒကမ္မဘဝသစ္စာပန်အကြောင်းဒုက္ခသမုဒိယသစ္စာအင်္ဂါ၃ပါးဆိုကြည့်ပါဦး
သမာဓိပါဒ
နာဘောဓပိသောပါအကြောင်းသမုဒိယသစ္စာသင်္ခါရသုံးပါသင်္ခါရသုံးပါနော်ကျွန်တော်ကကြာတော့ဟောဒီနံပါတ်လေးပြောတဲ့အခါမှာဇာတိရေသရာရေမရဏဇရာနဲ့မရဏပေါင်းလိုက်တော့နှစ်ပါးပေါ့နော
်
ဇာတိကတစ်ပါးဇရာမရဏပေါင်းပြီးတော့တစ်ပါးအာလမောတော့နှစ်ပါးအဲ့ဒီနေရာမှာဥပပါတိဘဝကလေးလည်းပဲရှိပါတယ်အရေဘာပါတိဘဝကလေးကသူကသိကြမရင်တွက်ပြီမဲ့လို့လည်းနဲ့ဇာတိလို့ပြောလိုက်ရင်သူလည်းပါသွားတယ်လို့ဒီလိုမှတ်လိုက်ပါနော်အဲဒီတော့ဇာတိလို့ပြောရင်ဘယ်လိုပါသွားမှာတော့ဥပပါတိဘဝအဲဒီတော့ဥပပါတိဘဝဆိုတာကခန္ဓာရဲ့အသိဖြစ်တာဇာတိဆိုတာကလည်းခန္ဓာရဲ့အသိဖြစ်တာ ခန္ဓာဖြစ်တာကြီးတူနေသည့်အတွက်ဇာတိလို့ပြောလိုက်ရင်ဥပပ္ပတိဘဝပါသွားပြီလို့ဒီလိုမှတ်လိုက်အဲဒီတော့ဘယ်လိုပြောမလဲဇာတိသရမရဏအနာဂတ်အကျိုးပါတိသာရောအနာဂတ်အကျိုးဒုက္ခသစ္စာအင်္ဂါတပါဆိုကြည့်လိုက်ပါဇာတိသရမရဏအနာဂတ်အကျိုးဒုက္ခသစ္စာအင်္ဂါတပါအစကနေဆိုကြည့်ရအောင်အဝိဇ္ဇာသင်္ခါရအတိတ်အကျိုးသမုဒယသစ္စာအင်္ဂါတပါဝိညာဉ်ပစ္စောပါအကျိုးဒုက္ခသစ္စာသင်္ခါရပါပါဆနာဥပါဒာနာမဘဝပစ္စောပါအကျိုးသံဃာယသစ္စာသင်္ခါရပါပါဗျာသာတိသရဏနာအနာဂတ်အကျိုးဒုက္ခသစ္စာသင်္ခါရပါပါဗျာအလုံးပေါင်းလိုက်တော့ဒီကဘယ်နှပါတော့အတေကြောင့်အင်္ဂါကဘယ်နှပါ၃ပါးပါဘုရားပစ္စောပါအကျိုးအင်္ဂါကဘယ်နှပါ၃ပါးပါဘုရားပစ္စောပါအကျိုးအင်္ဂါကဘယ်နှပါ၃ပါးပါဘုရားအနာဂတ်အကျိုးအင်္ဂါကဘယ်နှပါ၃ပါးပါအလုံးပေါင်းလိုက်တော့အင်္ဂါဘယ်နှပါပါလဲ၃ပါးပါအဲဒီအင်္ဂါ၃ပါးဒီတခြားမှာရှိတာလားမိမိရဲ့သဏ္ဍာန်မှာရှိတာဟုတ်ပြီမိမိရဲ့သဏ္ဍာန်မှာရှိတယ်ဆိုတဲ့အခါကျတော့မိမိရဲ့သံတန်ဆုံးကလေးကိုကဒကာဓမ္မတွေအတိတ်ပြောတာလားအနာဂတ်ပြောတာလားပစ္စုပ္ပန်ပြောတာလားပစ္စုပ္ပန်ပြောပါဗျာပစ္စုပ္ပန်ပြောမှမိမိရဲ့သံတန်ဖြစ်မှာနော်အတိတ်ကာလတရားတွေကရှောက်ခဲ့ပြီးအနာဂတ်ကာလတရားတွေကမဖြစ်သေးဘူးလောလောဆယ်ဖြစ်နေတဲ့တရားတွေဘယ်နှပါတော့လောလောဆယ်ဖြစ်နေတဲ့တရားတွေကပစ္စုပ္ပန်တရားပေါ့နော်အဲဒီပစ္စုပ္ပန်မှာလောလောဆယ်ဖြစ်နေတဲ့တရားတွေကဘယ်သူတွေလဲပြီးတော့ပါရမီပစ္စောပန်အကျိုးတရားက၅ပါးပစ္စောပန်အကျိုးတရားက၃ပါးပါဘာလို့ပေါင်းလိုက်တော့လောလောဆယ်ပစ္စောပန်မှာဖြစ်နေတာတရားဘယ်နှပါတော့၅ပါးပါဗျာအတိတ်ကာလတုန်းကတရားတွေကဘာဖြစ်ကုန်တော့၆ခက်ပြီးပြီဘာဖြစ်ကုန်တော့၅ခက်ပြီးပြီအနာဂတ်ကာလတရားတွေကဘယ်လိုတော့ဖြစ်သေးဘူးအဲ့ဒါကြောင့်မလို့အတိတ်ကာလတရားနဲ့အနာဂတ်ကာလတရားဆက်တွဲလို့ရပါဘူးနာရတဲ့ထဲတရားမှာကဘယ်တရားတွေတော့ပစ္စောပန်တရားအရိပစ္စောပန်တရားတွေဒီမိမိတို့ရဲ့သဏ္ဍာန်မှာလောလောဆယ်ဖြစ်နေတဲ့တရားတွေပဲဟုတ်တယ်မဟုတ်လားအဲဒီတော့လောလောဆယ်ဖြစ်နေတဲ့တရားတွေကဘယ်တရားတွေလဲလို့မေးရင်ပစ္စောပန်အကျိုးတရားကပစ္စောပန်အကြောင်းတရားကဘာလို့မောင်းလဲတော့ကဲဓမ္မကြီးဓမ္မကြီးရည်သွဲကြည့်ကြရအောင်ဝိညာဉ်နာမလောလောဆယ်ပစ္စုပ္ပန်မှာဖြစ်နေတာเนาะအဲဒီတော့လောလောဆယ်ပစ္စုပ္ပန်မှာဖြစ်နေတယ်ဆိုတော့အကျိုးတရားနဲ့အကြောင်းတရားနှစ်ပိုင်းဖြစ်တယ်အကျိုးတရားနဲ့အကြောင်းတရားနှစ်ပိုင်းထဲမှာအကျိုးတရားဆိုတာကအတိတ်တုန်းကအကြောင်းတရားကြီးရှိခဲ့ပြီးတော့လောလောဆယ်ပစ္စုပ္ပန်မှာအကျိုးတရားတွေသာဖြစ်နေတာမဖြစ်ပါနဲ့လို့ဓာတ်လို့ရပါမလားမရပါဘူးဒါဖြစ်လို့မရသလားပြီးတော့အကြောင်းတရားကဖြစ်ခဲ့ပြီးပြီဟုတ်တယ်မလားအကြောင်းတရားကဖြစ်ပြီးရှိခဲ့ပြီးပြီဆိုရင်အကျိုးတရားမဖြစ်ပါနဲ့လို့တားလို့ရပါမလားမရပါဘူးဗျာမျိုးဆက်ကလေးစိုက်ထားပြီးပြီဆိုရင်အပေကလေးမပေါဘူးလားပေါ့ပါလားမပေါဘူးဗျာမျိုးဆက်ကလေးစိုက်ထားပြီးပြီဆိုတော့အဆုံးမတော့အပေကလေးမပေါ့ပါနဲ့လို့သွားပြောလို့မရဘူးမရပါဘူးဒါကြောင့်လေမျိုးဆက်ကလေးကစိုက်ထားပြီးပြီဟုတ်တယ်မလားမရပါဘူးနောက်ထပ်မပေါ့သင်ချင်ရင်နောက်ထပ်မျိုးဆက်ဖြတ်မစိုက်ရဲဟုတ်တယ်မလားမရပါဘူးအဲ့ဒီတော့မျိုးဆက်စိုက်ထားပြီးရင်အပေကတော့ချင်းနေပေါ့ပါပဲမပေါပါနဲ့လို့တားလို့ရပါမလားမရပါဘူးသို့တော့နောက်ထပ်မျိုးစင်ချပြီးတော့စိုက်ရှင်းမစိုက်ရှင်းကတော့ရွေးချယ်လို့ရစိုက်ရှင်းရင်လည်းရတယ်မစိုက်ရှင်းရင်လည်းရစိုက်ပြီးသားမျိုးစင်ကတော့အပင်ပေါ့မသေးကြဘူးလားသိကြပါဘူးစိုက်ပြီးသားမျိုးစင်ကတော့ဘာဖြစ်တော့အပင်ပေါ့မယ်နောက်ထပ်မျိုးစင်အသစ်စိုက်ရှင်းမစိုက်ရှင်းကြတော့ကိုယ်ကိုယ်တိုင်ရွေးချယ်လို့မရဘူးလားရလားမရပါဘူးစိုက်ရှင်းရင်လည်းရတယ်မဆိုင်ချင်ရင်လေအခုဒီနေရာမှာလည်းဟောဒီပစ္စုပန်အကျိုးတရားကဘုန်းကြီးတို့အပင်ပေါက်တာနဲ့တူတယ်နော်ဘာနဲ့တူတော့အပင်ပေါက်တာနဲ့တူတာအတိတ်ကာလတုန်းကအဝိဇ္ဇာသင်္ခါရမျိုးစိတ်ကလေးတွေမဆိုင်ဘူးလားဆိုင်ခဲ့ဘာလို့ဆိုင်ကြတာပစ္စုပန်ကာလမှာအပင်ကလေးတွေမပေါဘူးလားပေါက်မှာလားပေါက်ပါတယ်
မကောင်းပါနဲ့လို့ဓာတ်လို့ရမှာမလားမရ
ပါဘ
ူးအဲဒီတော့ဓာတ်မရတဲ့တရားက၅ပါးဓာတ်မရတဲ့တရားကဘယ်နှပါတော့ဘာလို့မဖြစ်ပါနဲ့လို့ဓာတ်မရတဲ့တရားကဘယ်နှပါတော့ဘာလို့လဲကြောင်းတရား၃ပါးကြတော့မျိုးစေ့ကလေးစိုက်တာနဲ့တူတယ်ဟုတ်တယ်မလားမျိုးစေ့သလားကိုစိုက်ချင်လဲရတာပဲမစိုက်ချင်လဲလည်းအဲဒီလိုပဲသင်္နာဥပါဒကမ္မဘဝဆိုတဲ့တရားသုံးပါးပိဿဗံဘဝမှာဖြစ်တယ်လို့ပြောပြီးပြောကြားကြတော့လည်းပဲကိုဖြစ်စေခြင်းရင်လည်းသူဖြစ်မှာပဲမဖြစ်စေခြင်းရင်လည်းတားလို့မရဘူးလားရလားဖြစ်စေခြင်းရင်လည်းဖြစ်မှာပဲမဖြစ်စေခြင်းရင်လည်းတားလို့ရလားအဲဒီတော့ဟောဒီသုံးပါးကသူကဧကံဖြစ်မဲ့တရားမဟုတ်ဘူးဧကံဖြစ်မဲ့တရားမဟ
ုတ်ပါဘ
ူးဟောဒီဘက်တရား၅ပါးကဧကံဖြစ်မဲ့တရားအဲ့ဒါမှလားအဲ့ဒီတော့မိမိတို့ရဲ့သဏ္ဍာန်မှာဧကမောက္ခမြဲတမ်းဖြစ်နေတဲ့တရားကဘယ်နှပါတော့
ပါပါပါ
အေးတခါတည်းဖြစ်တယ်တခါတည်းမဖြစ်ဘူးဆိုတာက
ဘုံပါပါပါ
တခါတည်းလို့သာဘုန်းကြီးတို့တရားဓမ္မတွေပြောရတာပါနော်အဲ့ဒီတခါတည်းကဘယ်အချိန်မှဖြစ်တယ်လဲလို့မင်းတို့ရှိမဲခင်မဝင်တဲ့အချိန်မှဖြစ်ဘယ်အချိန်မှဖြစ်တော့မဖြစ်တဲ့အချိန်ကမဲခင်ဝင်တဲ့အချိန်မဲခင်ဝင်တဲ့အချိန်မှာဖြစ်သလားမဖြစ်ဘူးလား
ဖြစ်ပါ
ဘူးမဲခင်မဝင်တဲ့အချိန်မှာ
ဖြစ်ပါ
ဘူးဒီလိုဝိပဿနာတရားကလေးရှုလို့ဖြစ်ပြတဲ့မဲကြိုက်နေတယ်ဖြစ်ပြတဲ့မဲကြိုက်နေတယ်ဖြစ်ပြကိုမြင်နေတယ်အဲ့ဒါလို့မြင်နေတဲ့အချိန်မှာတဏှာဥပါဒကမ္မဘဝဖြစ်သလားမဖြစ်ဘူးလား ဖြစ်ပါဘူးဖြစ်ပြကိုမမြင်တဲ့အချိန်ကျတော့မဖြစ်ဘူးလားဖြစ်ပါဘူ
း
အဲ့ဒါကြောင့်မို့လို့မဲခင်ဝင်တဲ့အချိန်မှာမဖြစ်ဘူးမဲခင်မဝင်တဲ့အချိန်မှာ
ဖြစ်ပါ
တယ်ဗျာအဲဒါကြောင့်တခါတည်းဖြစ်တယ်တခါတည်းမဖြစ်ဘူးဆိုပေမဲ့ဘုန်းတော်တရားတော်မတွေကမဲခင်ကမဝင်ညာဘူးဆိုရင်တခါတည်းမှဖြစ်မှာလားအမြဲတမ်းဖြစ်နေမှာလား
ဖြစ်ပါ
ဘူးဗျာမဖြစ်တော့
မဲ
ခင်မဝင်ညာဘူးဟုတ်တယ်မလားမဲခင်ကမဝင်တဲ့ညာဘူးဆိုရင်တော့အမြဲတမ်းဖြစ်တဲ့တရားလို့ပြောလို့ရတယ
်
မဲခင်မဝင်ဘူးဆိုရင်လေမဂ္ဂင်မဝင်ဘူးဆိုရင်တရားအာမထောက်ဘူးဆိုရင်တရားမရှိမှဘူးဆိုရင်တရားဓမ္မရဲ့တန်တမာတခါတည်းဖြစ်နေမှလားအများနဲ့ဖြစ်နေမှလားမဂ္ဂင်သာဝင်မယ်တရားသာအားထုတ်နေမယ်တရားသာရှိမှနေမယ်ဆိုရင်တရားရှိမှတဲ့ခန္ဓာကာလဖြစ်ပါမလား
ဖြစ်ပါ
ပါဘုရ
ား
အဲဒီတော့ခေါင်းတို့တရားဓမ္မရဲ့တန်တမာတရားအာမထောက်တဲ့ကာလတရားမရှိမှတဲ့ကာလဆိုရင်ပစ္စုပန်တရားဘယ်နှပါးဖြစ်မှာတော့တရားရှိမှတဲ့ကာလဆိုရင်ဘယ်နှပါးဖြစ်မလဲတရားမရှိမှတဲ့ကာလမှာဘယ်နှပါးဖြစ်မလဲရှင်းပါရှိတယ်ဒီလိုမလားအဲဒီတော့နေစနေစသွားလာလောက်ချနေတဲ့ချိန်ကာလကိုပြောကြလို့ဆိုတော့တရားမရှိမှတဲ့ကာလဖြစ်တဲ့အတွက်ဟောပစ္စုပန်တရားဘယ်နှပါးဖြစ်တယ်လို့ပြောမလဲရှင်းပါဖြစ်တယ်လို့သာပြောကြတော့ဟုတ်တယ်မလားကာမီမိမိတို့ရဲ့သန္တာမှာပရိသတ်သမုပ္ပါတရားရှင်းပါပစ္စုပန်ကာလမှာဖြစ်နေပါတယ်အဲ့ဒီတရားတွေကဘယ်လိုလဲလို့မေးတော့ဝိညာဉ်သာယောသာနာယနာသာနာဝိရဏတဏ္ဏ
ဥပါဒနာ
ကာမဘဝတရားဘယ်နှပါးပါလဲအဲ့ဒီတရားမိမိတို့ရဲ့သဏ္ဍာန်မှာအများအားဖြစ်နေပါလေအဲ့ဒီတရားရှင်ပြောတဲ့မှာအကျိုးတရားကဘယ်နှပါးတော့ဒီလိုတွေပါလေဝိညာဉ
်သာယော
သာနာယနာ
သာနာ
ဝိရဏဒီလိုမလားအဲ့ဒီငါးမျိုးရှိတဲ့အထက်မှာဝိညာဉ်သရကသိတတ်တဲ့သဘောတရားပရိသန္ဓေခါကာလကနေစပြီးတော့နောက်ဆုံးသုတိစိတ်ကြားတဲ့အချိန်အထိသိတတ်တဲ့သဘောစိတ်ကလေးတွေမရှိဘူးလားရှိပါဘူ
း။
အဲ့ဒီလိုဆိုတော့ဒီဝိညာဉ်သရစိတ်ကလေးကလည်းအများအားရှိနေတဲ့တရားဒီလိုမလား
။
နာသရစိတ်တည်းရုပ်ဆိုတဲ့ယုံသရောကကောအများအားမရှိဘူးလားရှိလား
။
နောက်တစ်ခါသလာယရဏမျက်စိနာနာကောင်တရားကိုစိတ်မြတ်တိရှိတော်ဆင်းကိုမကြည်ဘူးလားကြည်လားက
ြ
ည်ပါဘူး။နားရှိတော်တန်ကိုမကြားဘူးလားကြားလား
။
နှာခေါင်းရှိတော်နားကိုမနားဘူးလားနားလား
။
ဆရာရှိတော်ရလားမစားဘူးလားစားလား
။
ကိုယ်ရှိပြန်တော့လည်းတွေးတင်ကြမထီးဘူးလားထိလား
။
မနှောရှိပြန်တော့တွေးတော့ကြမတွေးဘူးလားတွေးလား
။
ဒီလိုဆိုရင်ဒီတရားတွေကတော့တက္ကတရားမှဖြစ်နေတာလားအများမ်းဖြစ်နေတာလား
။
အဲ့ပြောနေတဲ့အချိန်ကလည်းအများမ်းဖြစ်နေတဲ့တရားကြီးဟုတ်တယ်မလ
ား
အဲဒီတော့မြင်နေကြတဲ့နိုင်နေစားတဲ့လို့ဒီလုံနေတဲ့အခါကျတော့ဖတ်တာဆိုတဲ့တွေးတိမှုတရားကိုမဖြစ်ဘူးလားဖြစ်ပါဘူ
း
အချင်းကနေမျက်စိကနေစိတ်ကိုမြင်လိုက်တယ်မြင်လိုက်တာနဲ့ဖတ်တာဖြစ်သွားတာပဲ အဲ့ဒါတော့မြင်လိုက်တော့ကောင်းမကောင်းမသိဘူးလားသိသွားလားကောင်းမကောင်းသိသွားတာကဝေဒနာနာကနေသံကိုကြားတယ်ကြားတော့ဘယ်လိုဖြစ်တော့ကောင်းမကောင်းသိလိုက်တော့
ဝေဒန
ာကောင်းကနေနဲ့ကိုနာနေနာတော့ဘာဖြစ်တော့ကောင်းမကောင်းသိလိုက်တော့
ဝေဒနာ
ကနေရတာကိုစားတယ်စားတော့ဘာဖြစ်တော့ကောင်းမကောင်းသိလိုက်တော့ကိုယ်နဲ့တွေ့တဲ့ပြအာယုံကိုတိုက်တဲ့အခါမှာဘာဖြစ်တော့ကောင်းမကောင်းသိလိုက်တယ်ဆိုရင
်
မနောနဲ့တွေ့တော့ပြအာယုံကိုတွေ့လိုက်တွေ့လိုက်ဘာဖြစ်တော့ကောင်းမကောင်းသိလိုက်တဲ့အခါမှာဒီလိုဆိုရင်ဒီဖတ်တာတော့ဝေဒနာတော့ဆိုတာဟာလည်းပဲတခါတရားမှဖြစ်နေတာလားအများတန်းဖြစ်နေတာ
အများ
တန်းဖြစ်နေတာအဲ့ဒါကြောင့်အများတန်းဖြစ်နေတဲ့တရားဘယ်နဲ့ပါပါလဲဘယ်လိုတွေပါလဲဝိညာဉ်နာယောဒီလိုမလားအဲ့တော့ဖြစ်တဲ့အခါကျတော့မျက်စိကနေစိတ်ကိုကြည့်လိုက်ပြီနော်အဲ့ဒီစိတ်ကိုကြည့်လိုက်တော့ဩသဘောကျစရာယုံနေပြန်တော့စိတ်ထဲမှာဒုက္ခဝေဒနာလေးမဖြစ်ဘူးလားဖြစ်လား
ဖြစ်ပါ
တယ်ဗျာဒုက္ခဝေဒနာလေးဖြစ်လာတော့ဩကြည့်တော့ကောင်းလိုက်တာဆိုရင်တခြားတရားကဒနာတရားလား အဲ့ဒီလိုဆိုတော့မိမိတို့ရဲ့သာနာမှာအစိတ်ကိုမြင်တတ်နေတိုင်းဝေဒနာရဲ့နောက်ကဘယ်လိုလိုက်လာတော့ဒီနေရာမှာဝိပဿနာဉာဏ်နဲ့တမတမ်းမြင်ဘူးဆိုရင်ဝေဒနာကနေကြည့်တော့ကောင်းလိုက်တာဆိုရင်တဏှာကမตายရဘူးလားตายရလားဝေဒနာကကြည့်လို့ကောင်းလိုက်တာတဏှာကตายရတယ်လိုချင်တယ်တတ်မဲ့တယ်ပေါ့ဟုတ်တယ်မလားကျွန်တော်တကကြတော့ကြည့်လို့မကောင်းပါဘူးဒီပုဂ္ဂိုလ်နော်မိမိမုန်းနေတဲ့ပုဂ္ဂိုလ်သက်တော်ကြည်တိုင်းကြည်တယ်နှလုံးမตายရနေဖြစ်နေပါတယ်ဆိုတော့ကြည့်လို့မကောင်းဘူးဆိုတာကဝေဒနာသူ့ပေါ်မြင်လိုက်မြင်နေစိတ်ဆင်းရဲနေတာကတဏှာပဲမဟုတ်လားသိချမ်းသာတယ်ဆိုတာဟာလည်းပဲတဏှာအခြေခံတာပဲနော်သိသိရတယ်ဆိုတာဟာလည်းပဲကြိုက်တယ်ဆိုတာဟာလည်းပဲတဏှာကိုရှင်မခံဘူးလားခံလားမကြိုက်ဘူးဆိုတာဟာလည်းပဲတဏှာကိုပဲရှင်ခံတာပဲမကြိုက်ဘူးဆိုတာကဒကာရကမလေးဘာဖြစ်လို့တဏှာကိုရှင်ခံတယ်လဲဆိုတော့ကြိုက်တဲ့အာယုံနဲ့ရှင်တွဲရှိလို့သူ့ကိုမကြိုက်ဘူးလို့ဖြစ်လာတာပါဟုတ်တယ်မလားကြိုက်တဲ့အာယုံနဲ့ရှင်တွဲရှိလို့မကြိုက်ဘူးလို့မပြောလားပြည်လားလ
ား
ဖြစ်ကြပါစို့မိမိကစားကောင်းတဲ့အစာအာဟာရကလေးတခုအဲ့ဒီအစာအာဟာရကလေးကိုမိမိကကြိုက်တယ်လို့စိတ်ထဲမှာဆွဲသွားအဲ့ဒါတော့ဆွဲသွားပြီဆိုလို့ရှိရင်တခြားဟာတွေစားရတာမိမိစိတ်ထဲမှာကြိုက်နေတယ်မှုဖြစ်ပါ့မလားဖြစ်ပါဘူ
းဗျာ
အဲ့ဒီကြိုက်နေတယ်မှုမဖြစ်တာဘာကြောင့်မဖြစ်သလဲမေးတော့မိမိကြိုက်နေတဲ့ပစ္စည်းတခုရှိနေလို့ဟုတ်တယ်မလ
ား
အဲ့ဒါတော့မိမိကြိုက်နေတဲ့ပစ္စည်းတခုရှိနေတဲ့အခါမှာအဲ့ဒီပစ္စည်းနဲ့မတူတဲ့ဆက်ကျင်တဲ့ပစ္စည်းမှန်တယ်မြတ်ကြိုက်သလားမကြိုက်ဘူးလားကြိ
ုက်ပါဘ
ူးအဲဒီလိုမကြိုက်တာဒီတခြားကြောင့်မကြိုက်တာလားကြိုက်တဲ့ပစ္စည်းရှိနေလို့လား ကြိုက်တဲ့ပစ္စည်းသာမရှိနေဘူးဆိုရင်မကြိုက်ဘူးဆိုတာပေါ်မလာဘူးဟုတ်တယ်မလ
ား
ကြိုက်တဲ့ပစ္စည်းသာတခုခုရှိမနေဘူးဆိုရင်မကြိုက်ဘူးဆိုတာပေါ်လာပါမလားမကြိုက်ဘူးဆိုတာပေါ်လာခြင်းဒီတခြားကြောင့်လားကြိုက်တဲ့ပစ္စည်းတခုခုရှိနေလို့လား ကြိုက်တာကတဏမကြိုက်တာကဒေါသအဲဒီလိုဆိုရင်ဒေါသဒီတခြားအခြေခံလားတဏကိုအခြေခံတာလားဒီတော့တဏရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဒေါသဖြစ်တယ်ဟုတ်တယ်မလားတဏရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘာဖြစ်တော့ဒေါသမဖြစ်ဘူးလားဖြစ်လ
ား
ဖြစ်ပါရဲ့ဆရာပါလို့ဘုန်းကြီးဥပမာပြပြောမယ်ဆိုရင်ဟောဒီဒေသာယဟုတ်ကဲ့မှာလမ်းဟုတ်ကဲ့သိပ္ပံလေးတွေကိုမရှိဘူးလားရှိတယ
်။
အဲဒီသိပ္ပံလေးကိုလူတရားကအရွယ်ကလေးခိုးသွားမိမိစိတ်ထဲမှာဘယ်လိုသဘောထားမလဲဘယ်လိုမှသဘောမထားဘူး။ဘာလို့မလား
။
အဲဒီသိပ္ပံလေးကမိမိကိုယ်ပိုင်သိပ္ပံအဲဒီသိပ္ပံကိုလည်းမိမိကအိမတန်နှိမ့်ချနေတယ်။ပန်းမင်ကလေးတွေပင်ဖြစ်နေတယ်ဆိုကြပါဘူးနော်။အိမတန်နှိမ့်ချတဲ့ပန်းမင်ကလေးတွေပင်အပွင့်ကလေးဖွင့်တယ်။အဲဒီအပွင့်ကလေးကိုဒီဇောင်းတရားကလာခိုးသွားတယ်ဆိုရင်အမှုမှန်မှန်မဲ့နေနိုင်ပါမလား စိတ်ထဲမှာဒေါသမဖြစ်ဘူးလားဖြစ်လ
ား
တခြားကြောင့်ဖြစ်တာလားကြိုက်ရည်လို့ဖြစ်တာလ
ား
အဲဒီသိပ္ပံကလေးကမိမိမချတဲ့သိပ္ပံဘလုံးမှမပတ်သက်တဲ့သိပ္ပံဘလုံးမှသဘောမထားတဲ့သိပ္ပံဆိုရင်သရဘာကနေပြီးတော့သိမ့်ရခုယုံမကအပွင့်ခုယုံမကအပင်မှာဆန်းလို့သွားတာတော့မှဒကာရမတွေစိတ်ထဲမှာထူးခြားမှုဖြစ်ပါမလ
ား
ဖြစ်ပါဘူးခရာကြမလို့ဒေါသဖြစ်ခြင်းသည်တခြားကိုရှင်းခံလားတဏှာကိုရှင်းခံလ
ား
မကြခြင်းသည်တခြားကိုရှင်းခံလားကြိုက်တာကိုရှင်းခံလ
ား
ခရာကြမလို့တဏှာဖြစ်တဲ့ပုဂ္ဂိုလ်ရဲ့တဏှာမှာဘယ်လိုရှိတော့ဒေါသရှိတယ်ဘယ်လိုဖြစ်ပါလဲ တဏ္ဍာမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမဒေါသဖြစ်ပါမလား
ဖြစ်ပါဘ
ူးဗျာဒေါသမဖြစ်ဘူးဒီလိုမလား အဲ့ဒါကြောင့်မိမိရဲ့တဏ္ဍာမအဲစိတ်ကလေးကိုမြင်တဲ့အခါကျတော့မကြတဲ့စိတ်ကလေးမြင်လိုက်ပြီးဆိုကြပါစို့နော်အဲ့ဒါတော့မကြတဲ့စိတ်ကလေးကိုမြင်တော့တခြားဖြစ်တာလားဝေဒနာဖြစ်တာလားဖြစ်တာပါဝေဒနာလေးဖြစ်မှာပါလေဒေါမနတာဝေဒနာပါဝေဒနာလေးဖြစ်တော့ဒီစိတ်ကိုမြင်တာကသာလာယရဏဝေဒိတာကခန္ဓာမကြက်ပါဘူးလို့စိတ်ထဲမှာသမ္မလိုက်တာကဝေဒနာဘာလို့မလားအဲ့ဒါမကြက်တဲ့စိတ်ကလေးကိုမြင်လိုက်တော့စိတ်ထဲမှာဒေါမနတာလေးမဖြစ်ဘူးလားဖြစ်သွားတာ
ဖြစ်ပါ
ဘူးအဲ့ဒီဒေါမနတာလေးဖြစ်ရှိပင်ကြလေတခြားရောက်ဖြစ်တာလားတဏှာရှိလို့ဖြစ်တာလား
ဖြစ်ပါဘူး
အဲ့ဒါကြောင့်မြတ်စွာဘုရားကဝေဒနာဖြစ်เสียတဏှာလို့ပုံတွေဟောခဲ့တာဟုတ်တယ်မလ
ား
အဲ့ဒီတော့တဏှာလေးဖြစ်လိုက်တဲ့အခါကျတော့ဥပါဒဏ်တော့မခုခုလားခုသွားလားတိုက်တာလေးပေါ်မှာဆွဲသွားရင်လည်းအကျိုက်ဆွဲအကျိုက်ဆွဲကြတာလည်းတခြားလားဥပါဒဏ်လ
ား
မကျိုက်တာလေးပေါ်မှာဆွဲသွားရင်လည်းမကျိုက်ဆွဲဒီလိုမလားအဲ့ဒီမကျိုက်ဆွဲကလည်းတခြားလားဥပါဒဏ်တရားလ
ား
ဥပါဒဏ်တရားဥပါဒဏ်တရားလေးဖြစ်တွေ့ဒီတရားနောက်မျိုးဒီတခြားကြောင့်ဖြစ်တာလားဥပါဒံကြောင့်ဖြစ်တာလ
ား
ဥပါဒံဒီတရားကြောင့်ဖြစ်တာလားတဏှာကြောင့်ဖြစ်တာလ
ား
အဲဒီတဏှာဒီတရားကြောင့်ဖြစ်တာလားဝေဒနာကြောင့်ဖြစ်တာလ
ား
ဒီလိုဆိုရင်မိမိတို့ရဲ့သဏ္ဍာန်မှာယုတ်တဏ္ဍာန်မှာသိခါရသဘောတရားတွေကိုဖြစ်ပြနေရရှိမှသုံးသပ်တဲ့မဲခင်တရားကမဝင်နိုင်ကြဘူးဆိုရင်ဝေဒနာဖြစ်เสียပါတယ်တော့တဏှာဖြစ်เสียဥပါဒံဖြစ်เสียကျောင်းတရားတွေမပေါ်ဖားဘူးလားပေါ်ဖားသွားလ
ား
ပေါ်ဖားသွားတယ်။အဲဒါကြောင့်ကျောင်းတရားပေါ်ဖားသွားပြီဆိုရင်သောသားကဖြစ်တာကဘယ်နှပါ။ပေ
ါ
်ဖားပါဗျာ။ဘာသာသစ်ပေါ်ဖားတာကဘယ်နှပါ။ပေါ်ဖ
ား
ပါဗျာ။အာလုံးပေါင်းလိုက်တော့ပစ္စောပါမတရားဘယ်နှပါပါလဲ။ပေါ်ဖားပါဗျ
ာ။
ရှင်းပါမဖြစ်ဘူးလားဖြစ်သွားလား
။
ဖြစ်ပါဗျာ။အဲဒါကြောင့်မဲ့ကမဝင်တဲ့ပုဂ္ဂိုလ်များရဲ့သံတမာအမြဲတမ်းဖြစ်နေတဲ့ဒိဋ္ဌသမုပ္ပါဒ်တရားသည်ရှင်းပါ။ပြန်ပြောရည်ရွယ်ကြည့်စမ်းဘယ်လိုတွေတော့အရိတရား၈ပါးကတော့သိကြနေပြီနော
်
အခုနောက်တော့ငင်္ဂါကလေးကဘယ်လိုပြောတော့ဇာတိဓမ္မအပြဆန္ဒပါကိုဒီလိုမလ
ား
သတ္တမဟုဓမ္မထုတ်သောနာယုံနဲ့သိအမြင်လဲတော့အရင်အဝိဇ္ဇာထုံးမပြာ၍သရမရဏဆုံးကြသည်မဆုံးဘူးလားဆိုလ
ား
ဆုံးပါရဲ့ဗျာသတ္တဝါတွေရဲ့သံဃာမှာလောလောဆယ်ပြစ္ဆောဘံကာလမှာကိုပဲပရိစ္ဆာသမုပ္ပါဒ်တရားဆန္ဒပါဖြစ်ပေါ်နေပါတယ်လို့နေဃာကလေးကဒီလိုဆိုထားတယ်နော်ဆ
ုံးပါပါဗျ
ာအဲဒီလိုဆိုထားတဲ့အခါကျတော့အခုလောလောဆယ်ရေထွက်ရှိလိုက်တဲ့အခါမှာတရားမနှပါရသွားပြီလေ
ဆုံးပါပါဗျာ
တရားရှင်းပါရသွားပြီပြန်ပြောမယ်နော်မှန်းမိအောင်နောက်တစ်ချက်ပြန်ချော့ကြည့်လိုက်အောင်မိမိတို့ရဲ့တဏ္ဍာမှာမြဲတမ်းဖြစ်နေတာကယုတ်တရားဘယ်နှပါတော့
ပါပါပါဘုရား
ဒီတရားတွေပါလေ
ဝိညာဉ်ဉာဏ်ဘာသာဉာဏ်အတ္တဉာဏ
်အာယုန်တစ်ခုကိုတွေ့တိုင်းတွေ့တိုင်းအဲ့ဒီအာယုန်ကိုမသိဘူးလားသိနေလား
သိပါတယ်ဘုရား
အဲ့ဒီသိတာလေဘယ်လိုတော့
ဝိညာဉ်ဉာဏ်
မြင်ရင်လည်းမြင်မှန်းသိတယ်ကြားရင်လည
်း
နားရင်လည်းအမြဲတမ်းမသိဘူးလားသိနေလား နောက်ဆုံးအိပ်ပျော်နေတာတော့သိကြတဲ့စိတ်ကလေးကရှိနေတာပဲအိပ်ပျော်နေတဲ့အချိန်မှလည်းစိတ်ကလေးမရှိဘူးလားရှိလားအဲ့ဒီစိတ်ကလေးဒီတခြားသဘောရှိတာလားသိတတ်တဲ့သဘောရှိတာလ
ား
သိတတ်တဲ့သဘောရှိတယ်အဲ့ဒီတော့မိမိတို့ရဲ့သံဃာမှာဝိညာဉ်ဆိုတဲ့တရားကလေးအမြဲတမ်းမရှိဘူးလားရှိနေလားရ
ှိပါတ
ယ်အဲ့ဒီဝိညာဉ်ဆိုတဲ့တရားကလေးကသိနေတယ်ဆိုရင်အမျိုးမျိုးသိနေပါတယ်ဆိုကြတဲ့ကောဝိညာဉ်တစ်ခုတည်းလားဉာဏ်စရစတိတွေမပါဘူးလား ဉာဏ်စရစတိတွေကလေးပါနေတဲ့အခါကျတော့ကောင်းတယ်လို့သိတယ်မကောင်းဘူးလို့သိတယ်အမျိုးမျိုးမသိဘူးလားသိလားအဲ့ဒီအစိတ်ကလေးကလည်းတခြားကောင်မြင်နေတာလားရုပ်ကောင်မြင်နေတာလား သွားရင်လည်းသွားတဲ့ရောထိုင်ရင်လည်းထိုင်တဲ့ရောအိပ်ရင်လည်းအိပ်တဲ့ရောဒီရောကလေးကိုမှီးပြီးတော့မနေဘူးလားနေလားအဲ့ဒါကြောင့်မိမိတို့ရဲ့သဏ္ဍာန်မှာဝိညာဉ်ဖြစ်တယ်နာဖြစ်တယ်ရုပ်ဖြစ်တယ်ဟုတ်တယ်မလား ဆရာပါဘုရားကျန်တာကကြာရောထမ်းမှာသာလာယရဏမရှိဘူးလား
ရှိပါ
ဘူးဘာလို့နာရောထမ်းမှာသာလာယရဏမရှိဘူးလားရှိလားရှိ
ပါဘူး
ဘုရားဘာလဲမင်းတော့မျက်စိညာနှာခေါင်းခြေကိုယ်စိတ်ဘယ်နှပါပါလဲရှိပါဘူးဘု
ရ
ားအဲမျက်စိရှိတဲ့အခါကျတော့စိတ်ကမမြင်ဘူးလားမြင်လားရှိပါဘူးဒါရှိတော့တန်ကိုမကြားဘူးလားကြားလား ဘာလို့ကြားတော့ဝိညာဉ်တွေထပ်မဖြစ်ဘူးလားဖြစ်လား
ရှိပါဘူး
နာယောတွေကိုထပ်ပြီးတော့မဖြစ်ဘူးလားဖြစ်လား
ရှိပါဘူး
အ ဲ့တော့မျက်စိရဲ့အစဉ်ရဲ့ဝိညာဉ်ရဲ့သုံးပါးပေါင်းလိုက်တာဒီတခြားတရားလားခန္ဓာတရားလားကောင်းမကောင်းသိလိုက်တာကတခြားလားမလားနာနာကနေတန်ကိုကြားလိုက်တယ်တော့လည်းပဲကြားတဲ့ကမပေါ်ဘူးလားပေါ်လားကြားတဲ့ပေါ်တာတခြားလားဝိညာဉ်လားကောင်းမကောင်းသိလိုက်တာကတခြားလားနာလားလောကောမပြည့်ပြီးတော့ဖြစ်တော့ရောက်ပါမင်းပြည့်တာဖြစ်တယ်ဘလို့ကောမင်းပြည့်ဖြစ်တော့အဲဒီကြားတဲ့ကလေးတွေဘလို့ကောမင်းပြုတ်ပြီးတော့ပေါ်လာပါလေရောက်ကောမင်းပြည့်ပြီးတော့ပေါ်လာတာမဟုတ်လားညာရဲ့တိုင်းကြားတဲ့ရဲ့သုံးပါးပေါင်းလာပြီးတခြားတရားလားခန္ဓာတရားလားကောင်းမကောင်းသိလိုက်တာကဒီလိုဆိုတော့ဒကာဓမ္မညီတိုင်းညီတိုင်းကြားတဲ့ကြားတဲ့နေနေနေနေဘလို့တွေဖြစ်နေတော့ဝိညာဉ်ဉာဏ်ရောခန္ဓာရဲ့ညာတရားငါးမျိုးမဖြစ်ဘူးလားဖြစ်ပါဘူ
း။
အဲဒီတရားတွေဖြစ်တိုင်းဖြစ်တိုင်းနောက်ဆုံးပင်ညာမှာအဆုံးသတ်သွားပါလေ။ကောင်းတယ်ကောင်းတဲ့သဘောလေးကိုအာယုံခံစားလိုက်ရင်ဒုက္ခဝေဒနာဟုတ်တယ်မဟုတ်လား
။
ဒုက္ခဝေဒနာလို့လည်းပြောမယ်။သောမနတဝေဒနာလို့လည်းပြောလို့ရပါတယ်။မကောင်းတဲ့အာယုံကလေးကိုအာယုံခံစားလိုက်ရင်ဒုက္ခဝေဒနာဒုက္ခဝေဒနာလို့လည်းပြောနောက်တစ်မျိုးဘယ်လိုပြောမလဲ
။
သောမနတဝေဒနာနဲ့ဒုက္ခဝေဒနာအတူတူနော
်
သောမနတဝေဒနာနဲ့ဒုက္ခဝေဒနာလည်းပဲ
အတ
ူတူပါပဲဒီလိုမလားအဲဒီတော့ကောင်းတဲ့အာယုံကလေးခံစားရင်ဒုက္ခဝေဒနာမကောင်းတဲ့အာယုံကလေးခံစားရင
်
ဒုက္ခဝေဒနာကောင်းသေးလေးမဟုတ်မကောင်းသေးလေးမဟုတ်မှုမဲ့တမ်းမဲ့နေလိုက်ရင
်ဒု
က္ခဝေဒနာဝေဒနာဘယ်နှမျိုးဖြစ်နေတော့ဘာဝေဒနာတွေပါလဲဒုက္ခဝေဒနာဒုက္ခဝိညာဉ်ဝိညာဉ်အဲဒီဝိညာဉ်လေးဖြစ်လိုက်တဲ့ဖြစ်တိုင်းဖြစ်တိုင်းကောင်းတဲ့အာယုံကိုခံစားတဲ့ခံစားတဲ့ဒီကောင်းတယ်လို့သိလိုက်တော့မကြံဘူးလားကြံ့
တ
ယ်ကြံ့တာဒီတခြားလားတဏှာလား အဲဒီအကြံကလေးကလည်းမိမိရဲ့တဏ္ဍာမှာစောစောထိတ်ထိတ်လေးဖြစ်လာတဲ့အခါကျတော့တခြားဖြစ်တာလားဥပါဒါဖြစ်တယ
်
အဲဒီဥပါဒါလေးဖြစ်တော့ကာယကံစိတ်ကမနောကံနဲ့မဆောင်ရဘူးလ
ား
ဒီတရားလေးဖြစ်သွားတော့တဏှာ
ဥပါဒ
ါမကြိုက်တာလေးတွေ့ပြန်တော့လည်းဒေါမနတဒေါသတရားတွေမဖြစ်ဘူးလားဖြစ်လားအဲဒီဒေါသတရားကလည်းဘုလို့ကိုရှေ့ခံတော့ဒီမိမိခန္ဓာဖြစ်သွားတော့တခြားလားဥပါဒလားခန္ဓာကောင်းစီကမနောကံကလေးတွေနဲ့လှူရှားလိုက်တော့ခန္ဓာကောင်းပါတရားဘယ်နှပ
ါ
နောက်တစ်ခါကြိုက်သည်လေးမဟုတ်မကြိုက်သည်လေးမဟုတ်ဘာဝေဒနာလေးတော့ဘုလို့ကဝေဒနာလေးဖြစ်ပြန်တော့လည်းတဲ့မိမိရဲ့တဏ္ဍမှာတွေ့ဝင်မိမောတဲ့သဘောလေးတွေမလာဘူးလားလာလ
ား
အဲ့ဒီသဘောလေးတွေလာရင်လည်းတခြားရှင်ခန္ဓာလားတဏှာရှင်ခန္ဓာဒီမိခန္ဓာဖြစ်လာတော့ပါတယ်တော့ခန္ဓာကစကမနာကလည်းဆောင်ရလိုက်တော့ခန္ဓာပါအာလုံးပါလိုက်တော့ခန္ဓာရဲ့ခန္ဓာရဲ့ဓမ္မပေါ်အဲ့ဒီတော့မိမိရောရတဏှာမှာပြစ္ဆုတ်ပံကာလပရိစ္ဆေသမုပ္ပါဒေယဘယ်နှပါဖြစ်နေလို့ဘယ်နှပါဖြစ်နေတော့ရှင်းပါဖြစ်နေတယ်ဒီလိုမလားအဲ့တော့ရှင်းပါဖြစ်တော့ဟောဒီအတိတ်တုန်းကတရားတွေဟောဒီဘက်ကဗာတရားတော့အနာဂတ်တရားအဲ့ဒီတရားတွေကောတဲ့ပစ္စုပန်ကာလမှာပါခွင့်မရဘူးလားရမလားသုံးသပ်ကြည့်ကြရအောင်ဒီလိုမလားအဲ့ဒီတော့မြတ်စွာဘုရားကပြောပါလေအဝိဇ္ဇာတရားတွေတခြားတရားလားပြည့်နေတာတရားလ
ား
သင်္ဍာရဥပါဒါနုဆိုတာတခြားတရားလားပြည့်နေတာတရားလားပြည့်နေတာတရားအဖြစ်ဖြစ်နေတူနေတဲ့အခါကျတော့သင်္ဍာရဥပါဒါဖြစ်ရင်ဘယ်လိုဖြစ်မလဲအဝိဇ္ဇာဖြစ်ပြန်တော့လည်းဘယ်လိုဖြစ်မလဲသင်္ဍာရဥပါဒါမဖြစ်ဘူးလားဖြစ်မလ
ား
အဲ့ဒါကြောင့်သင်္ညုံမြတ်မှာပြောပြထားပါတယ်နော်သင်္ညုံပါဠိတွေမှာပြောပြထားပါတယ်အဝိဇ္ဇာအဝိဇ္ဇာကိုယူမယ်ဆိုလို့ရှိရင်တဏှာနဲ့ဥပါဒါကိုလည်းယူလိုက်ပါတဲ့ဒီလိုမလ
ား
တဏှာဥပါဒါယူရင်လည်းဘယ်လိုကိုယူရမှာလဲအဝိဇ္ဇာကိုမယူရဘူးလားယူရဘာဖြစ်ဖြစ်ဒူနေလို့ပါလေဖြစ်နေတာဖြစ်ဖြစ်ဒူနေလို့ဘာဖြစ်ဖြစ်ဒူနေလို့တော့နောက်တစ်ခါသင်္ခါရကိုယူရင်ဘယ်လိုကိုယူရမလဲကာမဘဝကိုယူရင်လည်းဘယ်လိုကိုယူရမလဲဘာဖြစ်ဖြစ်ဒူနေလို့ပါလေမောင်ကိုဖြစ်ဖြစ်ဒူနေလို့ဒီလိုမလားသင်္ခါရဆိုလဲကံပဲမို့လ
ား
ကမ္မဘဝဆိုလဲပဲကံချင်းဒူနေတဲ့အခါကျတော့တခုကိုယူရင်နောက်တခုယူပြီးသားမဖြစ်ဘူးလားဖြစ်သွား
တ
ာဒါကဘုန်းကြီးတို့သေယောအားဖြင့်ပြောတာနော
်
ဘယ်သဘာဝအားဖြင့်ပြောကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာဆိုတာ တခြားတရားလားမသိတဲ့တရားလား
မသ
ိတဲ့တရားအဝိဇ္ဇာကတခြားတရားလားမသိတဲ့တရားလား
မသိတဲ့
တရားဘာလို့မသိတယ်လဲမင်းတော့သစ္စာကိုမသိဘာကိုမသိပါလဲသစ္စာလေးပါးနဲ့မှလည်းအဓိကဘာသစ္စာကိုမသိတာတော့ဒုက္ခသစ္စာကိုမသိဘူးနော်သစ္စာလေးပါးနဲ့မှအဓိကဘာသစ္စာကိုမသိတာတော့ဒီလိုဆိုရင်ဒုက္ခသစ္စာကိုဒုက္ခသစ္စာမှမသိအောင်ဖုံးပယ်တယ်လို့ဘယ်လိုပါလဲဒုက္ခသစ္စာကိုမသိဘူးဆိုတော့ဒုက္ခသစ္စာကဘယ်လိုနေလဲတော့ခန္ဓာ၅ပါးဘယ်လိုနေပါလဲခန္ဓာ၅ပါးအဲဒီမြေရတဲ့တန်ပြောပြီးပြီတော့ဒုက္ခသစ္စာကဘယ်လိုနေတော့မိဂရရဲ့တဏ္ဍာန်ရှိတဲ့ခန္ဓာ၅ပါးတော့အဲဒီခန္ဓာ၅ပါးကိုချိန်ချောင်းလိုက်တော့ဘယ်လိုနဲ့ဘယ်လိုပါလဲယောတရားနဲ့နန္တရားအချိန်ချောင်းလိုက်တော့အဲဒီယောတရားနန္တရားကိုထပ်ပြီးတော့ချိန်ချောင်းလိုက်မယ်ဆိုရင်သင်္ခန္တာတရားဘာတရားတော့သင်္ခန္တာတရားမှန်ရင်တိတ္တမတရားလားပြည့်စည်တဲ့တရားလားရှင်းပြရင်မဖြစ်တတ်တော့ပြည့်စည်တဲ့သဘောတရားမှုလို့အာရိခန္ဓာ၅ပါးသည်အာရိယောဏတရားသည်အာရိသင်္ခန္တာတရားသည်ဘာသစ္စာတော့ဩဒီလိုဆိုတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာခန္ဓာ၅ပါးကိုပြောတာပဲဟုတ်တယ်မလားဒုက္ခသစ္စာကဘယ်လိုကိုပြောတာတော့အရိယောဒုက္ခသစ္စာမသိအောင်ဖုံးကွယ်တာဘယ်လိုပါလဲဒုက္ခသစ္စာမသိအောင်ဝိဇ္ဇာကဖုံးကွယ်တယ်ဆိုရင်ခန္ဓာ၅ပါးမသိအောင်လည်းဘယ်လိုကဖုံးကွယ်တော့အေးယုံနာ၅ပါးမသိအောင်လည်းဘယ်လိုကဖုံးကွယ်တော့သင်္ခန္ဓာတရားကိုသင်္ခန္ဓာတရားမှမသိအောင်လည်းဘယ်လိုကဖုံးကွယ်တော့အဲဒီသင်္ခန္ဓာတရားကြီးပြက်ပြက်ပြက်ပြက်ပြီးတော့သွားနေပါတယ်အဲ့ဒီပြက်ပြက်သွားနေတဲ့အိဉ္စလက္ခဏာကိုမသိအောင်ဖုံးကွယ်တာကလည်းပဲဘယ်လိုကဖုံးကွယ်တာတော့အဲ့ဒီတော့ယုံနာကိုယုံနာမှမသိအောင်ဖြစ်ပြက်ကိုဖြစ်ပြက်မှမသိအောင်ဒုက္ခသစ္စာကိုဒုက္ခသစ္စာမှမသိအောင်ဘယ်လိုကဖုံးကွယ်ပေးတာတော့အိဉ္စကဖုံးကွယ်ပေးတဲ့အခါကျတော့ဒကာဓမ္မတွေရဲ့တဏ္ဍာမပေါ်လာတယ်ဟောမြင်စကလေးမြင်လာတယ်မြင်စကလေးပေါ်လာတယ်ကြားစကလေးပေါ်လာတယ်နားစကလေးပေါ်လာတယ်အဲ့ဒီပေါ်လာတဲ့တရားလေးဒီတရားတရားလေးကနန္တရားလေးလားအဲ့ဒီနန္တရားလေးဒီတရားမိပေါ်တာလားယုတ်ကုန်မိပေါ်တာလားသို့တော်လည်းဝိညာဉ်ကဖုံးကွယ်ထားတဲ့အခါကျတော့ဒကာဓမ္မရဲ့တဏ္ဍာမှာနန္တရားလေးပေါ်လာပြီမဲ့နန္တရားလို့သိခွင့်ရရလားယုတ်တရားလေးပေါ်လာပြီမဲ့ယုတ်တရားလို့သိခွင့်ရရလားအဲ့လိုမရတာဒီဘုရားကဖုံးကွယ်ထားတော့အဝိညာဉ်ကဖုံးကွယ်ထားတော့မြင်စိတ်ကလေးပေါ်ပြီမဲ့မြင်စိတ်မှမသိဘူးကြားစိတ်ကလေးပေါ်ပြီမဲ့လို့လည်းပဲကြားစိတ်မှသိရလားဒီလိုမသိတဲ့အခါကျတော့မြင်စိတ်ကိုမြင်စိတ်မှမသိတော့ဒကာဒကာမတွေကဒိဋ္ဌိနဲ့ဆက်ယူသုံးသပ်လိုက်ပြီးတော့အော်ငါမြင်တယ်လို့မပြောဘူးလားပြော
တ
ာနားနဲ့သာတန်ကြီးကြားလိုက်ကြတော့လည်းပဲအော်ငါကြားတယ်မပြောဘူးလားပြောလ
ား
တကယ်လားကြားငါမြင်တာလားမြင်စိတ်ကမြင်တာလ
ား
သောတာလည်းမြင်စိတ်ကိုမြင်စိတ်မှမသိအောင်ဘုလုကဖုံးကွယ်ထားတော့အဝိဇ္ဇာကဖုံးကွယ်ထားတာမြင်စိတ်ကိုမြင်စိတ်မှမသိမသိတဲ့အခါကျတော့တခြားမြင်တယ်လို့ပြောတာလားငါမြင်တယ်လို့ပြောတာလား
ငါမြင်တယ်လို့ပြော
ငါမြင်တယ်လို့ပြောရင်တခြားပြောလားဒိဋ္ဌိရဲ့ပြောလား
ဒိဋ္ဌ
ိပြောတာအဝိဇ္ဇာဖုံးကွယ်ထားတော့ဒိဋ္ဌိတလုံးရောက်လာပြီဟုတ်တယ်မလားအေးဒိဋ္ဌိတရားနဲ့ငါမြင်တယ်လို့သိတဲ့မှာစွန့်နေတဲ့အခါကျတော့ငါကြည့်လို့ကောင်းလိုက်တာဒီလိုမလားလာကြည့်တော့ကောင်းလိုက်တာဆိုရင်တခြားတရားလားဝေဒနာတရားလ
ား
ဝေဒနာပုံမှန်လည်းပဲတခြားနဲ့သုံးသပ်လိုက်တာလားဒိဋ္ဌိနဲ့သုံးသပ်လိုက်တာလားဒိ
ဋ္ဌိနဲ့သုံးသပ်လိုက်တာ
လားလာကြည့်တော့ကောင်းလိုက်တာဆိုတော့သူ့ရဲ့နာမှာငါသဘောကျတယ်ဆိုတာမလာဘူးလားလာလ
ား
ငါသဘောကျတယ်ဆိုတာတခြားတရားလားဒနာတရားလ
ား
ဒိဋ္ဌိအဲ့ဒါကြောင့်မလို့မိမိတို့ရဲ့သဏ္ဍာန်မှာအဝိဇ္ဇာရှိတော့ဒိဋ္ဌိဖြစ်တယ်ဒိဋ္ဌိဖြစ်တော့ဒနာမလာဘူးလားလာလားအဝိဇ္ဇာဖြစ်တော့ဘယ်လိုဖြစ်တော့ဒိဋ္ဌိဖြစ်တော့ဒနာမလာဘူးလားလာလ
ား
ဒနာစရာဟာလည်းပဲတဲ့ဒိဋ္ဌိမကင်းသေးတဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာဒိဋ္ဌိနဲ့အများနဲ့ရှင်းထွက်နေတာဖြစ်တဲ့အခါကျတော့နော်မိမိတို့ရဲ့သဏ္ဍာန်မှာဒိဋ္ဌိဖြစ်ရင်လည်းဒနာဖြစ်တာပဲဒနာဖြစ်ရင်လည်းဒိဋ္ဌိဖြစ်တာပဲအကြည့်ဘုရားဖြစ်လို့
ဖြစ်ပါ
ရဲ့။အဲဒီဒိဋ္ဌိတဏှာတွေတခြားကြောင့်ဖြစ်တာလားအဝိဇ္ဇာကြောင့်ဖြစ်တာလား။ဖြစ်ပါရ
ဲ့
။အော်ဒီလိုဆိုတော့ဒကာဓမ္မတွေကငါမြင်တယ်လို့ပြောလိုက်တဲ့အချိန်မှာအဝိဇ္ဇာရဲ့ခန္ဓာအဝိဇ္ဇာရဲ့ဖုံးကွယ်မှုကင်းသလားမကင်းဘူးလား။ကင
်းပါ
ရဲ့။အဝိဇ္ဇာရဲ့ခန္ဓာကင်းသလားမကင်းဘူးလား။ကင
်းပါရ
ဲ့။အဲဒီငါမြင်တယ်လို့ပြောလိုက်တဲ့အချိန်မှာငါသဘောကျတယ်တဲ့တဏှာကမလာဘူးလားလား။ဖြစ်ပါရဲ့
။
ဒီလိုဆိုတော့ငါမြင်တယ်လို့တောင်းလိုက်တဲ့အတောင်းကလေးတစ်ခုမှအဝိဇ္ဇာလည်းပါတယ်တဏှာလည်းပါတယ်ဒီလိုမလားအဲ့ဒါဆိုတော့အဝိဇ္ဇာဖြစ်ရင်တဏှာဖြစ်တယ်တဏှာဖြစ်ပြန်တော့လည်းပဲအဝိဇ္ဇာမဖြစ်ဘူးလားဖြစ်လားအဲ့ဒီကြီးနေတဲ့မြတ်စွာဘုရားကပြောပါတယ်အဝိဇ္ဇာကိုယူရင်တဏှာကိုလည်းယူပါတဏှာကိုယူရင်လည်းဘယ်လိုကိုယူရမှာလဲအဝိဇ္ဇာယူပါဆိုတော့အဝိဇ္ဇာရဲ့သူရဲ့မူလနေရမယ့်နေရာကတခြားနေရာလားအတိတ်နေရာလား
အတိတ်နေရာပါဗျာ
သောတာလည်းတဏှာလေးဖြစ်တယ်ဖြစ်တယ်အဝိဇ္ဇာရဲ့ဖုံးကွယ်မှုကိစ္စလားမကင်းဘူးလ
ား
အဲ့ဒါလည်းမကင်းဘူးဆိုတော့တဏှာဖြစ်တယ်လို့ပြောလိုက်တာနဲ့တကယ်နဲ့တဏှာရဲ့နောက်မှာအဝိဇ္ဇာမပါဘူးလားပါနေ
ပါ
ဗျာအဲ့ဒါကြောင့်ငါပါသောအခွဲထံကအဝိဇ္ဇာလေးထည့်ပေးထားပါလေဟုတ်တယ်မလ
ား
ကျွန်တော်တခါကြားတော့တဏှာဖြစ်တယ်ဆိုတော့ဒိဋ္ဌိတရားတွေကိုမပါဘူးလားပါလ
ား
အဲ့ဒီဒိဋ္ဌိတရားတွေဒီချမ်းမှာဝင်နေတာလားဥပါဒဏ်နဲ့မှာဝင်နေတာလားဥပါဒဏ်ကကာမှုပါဒဏ်ရဲ့ဒိဋ္ဌိပါဒဏ်ရဲ့သီလပါဒဏ်ပါဒဏ်ရဲ့အတ္တပါဒဏ်ပါဒဏ်ရဲ့ဥပါဒဏ်ကလည်းမျိုးပါလေအဲ့ဒီလေမျိုးကိုကြည့်ချောင်းလိုက်တော့တဏှာနဲ့ဒိဋ္ဌိပါဒဏ်နဲ့ပါဒဏ်တော့အဲ့ဒီတော့ဒိဋ္ဌိကဥပါဒဏ်နဲ့မှာဝင်သွားတယ်အရမလားဒီလိုဆိုမိမိတို့ရဲ့တဏ္ဍာမတဏ္ဍာဖြစ်တော့ဘယ်လိုဖြစ်မလဲဥပါဒါဖြစ်ဥပါဒါဖြစ်တော့ဒိဋ္ဌိမပါဘူးလားပါလားဒိဋ္ဌိကဥပါဒါနဲ့မှပါသွားပြီဖြစ်တယ်ဆိုသူ့ကိုသိတဲ့နာမည်နေနဲ့ခေါင်းကြီးတော့ထောက်ပြီးတော့မပြတော့ပါဘူးเนาะဘယ်တော့မှပါသွားလို့တော့ဥပါဒါနဲ့မှပါသွားလို့ကဲကောင်းပြီဒါဖြင့်တဏ္ဍာဖြစ်ရင်ဥပါဒါဖြစ်တယ်တဏှာဥပါဒဏ်နှစ်ပါးဖြစ်တော့ဝိဇ္ဇာမဖြစ်ဘူးလားဖြစ်လား
ဖ
ြစ်ပါပါဘုရားဒီလိုကကိလေသာအနေနဲ့ပြောတော့တဏှာရဲ့ဥပါဒဏ်ရဲ့အဝိဇ္ဇာရဲ့ဘယ်နှပါးပါလဲဥပါဒဏ်ပါဘု
ရ
ားတဏှာတကတဏှာဥပါဒဏ်အဝိဇ္ဇာဖြစ်တော့သူတို့ကနေလွှမ်းမိုးချုပ်မင်းလုပ်လိုက်တဲ့အခါမှာကာယကဝစီကမနောကကလေးတွေကသူတို့ရဲ့အလိုချင်အကျိုးမဆောင်ပေးရဘူးလားဆောင်ပေးရ
ပ
ါဘုရားကာယကကာယကရဲ့ဝစီကရဲ့မနောကကာမနှမျိုးပါလေအဲဒီကံသောင်းမျိုးကိုတခြားလို့ပြောမှလားကာမဘဝလို့ပြောမှလ
ား
ကာမဘဝကိုယုံရတခြားယူရမှလားသင်္ခါရယူရမှလ
ား
ဟောဒီလိုဆိုတော့မိမိတို့ရဲ့တန်တန်ပါနော်ဒိဋ္ဌဘဘဝမှာတည့်ရဲ့ပြောကြတာကဘယ်နှပါးသုံးပါးဒီတရားလေးတော့တဏ္ဍ
ဘဝနဲ့
ကာမဘဝသုံးတဲ့တဏ္ဍငယ်တွေဒီမှာပါလာတာကဘယ်နှပါ
း
သုံးပါးသုံးတဲ့ဘယ်လိုပါလဲလည်းလည်းဘယ်လိုလဲ
တ
ဏှာဥပါဒာယုံရင်ဘယ်လိုကိုယူရမလဲကာမဘဝယုံရင်ဘယ်လိုကိုယူရမလဲအဲ့ဒါလို့ဆိုတော့ပြစ္ဆောဘံဘဝမှာလည်းပဲအဝိဇ္ဇာနဲ့သင်္ခါရပါဝင်ကြီးရှိနေတယ်ဆိုတာမသိကြဘူးလား သိပါပါဘုရားတိုင်းရရှိနေတာကအကြောင်းတရားဘယ်နှပါးဘုရ
ား
တပည့်ရမကင်းကြောင့်ပါလာတဲ့အကြောင်းတရားကဘယ်နှပါးဘုရားပါလာပေါင်းလိုက်တော့ဘယ်နှပါးတော့ဘုရားကျန်တဲ့ဘလူတွေတော့တဏှာအကြောင်းတရားဘယ်နှပါးလဲ။
တ
ိုင်းရဲ့ကြာထားတဲ့အကြောင်းတရားက
ဘ
ုရား။ဘုရားမကင်းကြောင့်ပါလာတာက
ဘ
ုရား။အားလုံးပေါင်းလိုက်တော့
ဘ
ုရား။အကြောင်းတရားဘယ်နှပါးဆုံးသွားတော့ဘုရား။ဘာမှမဆုံးဘူးလားဆုံးသွ
ား
။ဘုရား။ကဲလာတဲ့ခါကျတော့နံပါတ်၄အကွက်အနာဂတ်တရားကြီးသုံးသပ်ကြည့်လိုက်ပါ။ဟုတ်တယ်မလ
ား
အဲဒီလိုအနာဂတ်တရားတွေသုံးသပ်ကြည့်လိုက်တဲ့အခါကျတော့အနာဂတ်ကာလမှာပရိစ္ဆေသမုပ္ပါဒ်အင်္ဂါဘယ်နှပါးတွေ့တော့ဘယ်လိုနဲ့ဘယ်လိုပါလဲသာတိနဲ့သရဏာအကွက်အနေနဲ့ပြထားတာကတော့အနာဂတ်ထဲမှာဆက်ပြီးတော့မပြဘူးလားပြပါပါဘုရ
ား
ဒီကာလနဲ့တော့
အနာဂတ
်နောင်ဖြစ်ရတဲ့အနာဂတ်ကာလမပြဘူးလားပြထားလ
ား
အဲ့လိုပြပြီပြသားကြတော့လည်းတဲ့ဇာတိဆိုတာတခြားသဘောလားပရိသန္တိနေတဲ့သဘောလ
ား
ပရိသန္တိနေတဲ့သဘောပါပါပရိသန္တိနေတဲ့ဆိုတာတခြားဖြစ်တာလားခန္ဓာ၅ပါးဖြစ်တာလား အဲ့ဒီခန္ဓာ၅ပါးကဘယ်လိုတွေတော့လို့မြင်တော့
ဝိ
ညာဉ်နာယောသာလာယနာသာသာယနာကျန်ပြောဘယ်လိုတွေတော့
ဝ
ိညာဉ်နာယောသာလာယနာသာသာယနာအဲ့ဒီ၅ပါးဖြစ်တိုင်းအဲ့ဒီငါးပါးဖြစ်လာတာကိုဘယ်လိုခေါ်မှာပါလဲ
။
ဇာတိဆိုမြန်မာလိုပြန်တော့ဖြစ်တာပေါ့
။
ဘာတွေဖြစ်နေတာတော့ခန္ဓာ၅ပ
ါ
း။ဘာတွေဖြစ်နေတာတော့ဒီလိုဆိုတော့ခန္ဓာ၅ပါးဖြစ်တာဒီဘယ်သူတဲ့တော့ဇာတိ။နောက်တစ်ခါဇာတိပြီးတော့ဘယ်လိုတဲ့တော့ဇာတိပြီးတော့သရဏနဲ့မရဏ သရာသရာကရင့်ကျက်တဲ့သဘောမလ
ား
မှန်ပါဗျာမရဏသရာကတခြားကပြည့်စည်တဲ့သဘောလားပြည
့်စည်တဲ့သဘော
ပါအဲ့တော့ရင့်တယ်ဆိုတာတခြားမဟုတ်ပါဘူးတဲ့နော်သမ္မုဒိပညာအနေနဲ့ပြောရင်တော့အိုမေးမစမ်းဖြစ်တာကိုရင့်တယ်လို့ခေါ်တယ်ဒါပေမဲ့ဒီနေရာမှာပရမတ္ထအနေနဲ့ပြောခြင်းတဲ့အခါကျတော့စက္ကနေတွေဖြစ်တယ်ဖြစ်ပြီးတဲ့အခါမပြတ်ဘူးလားပြတ်မှာလားဖြစ်တာနဲ့ပြတ်တာကြားမှာမပြတ်ခင်တည်ကြနေတာလည်းမရှိဘူးလားရှိ
ပါဗျာ
။ဒီနေရာမှာရှိတော့ဖြစ်တာနဲ့ပြတ်တာနဲ့ရှားမှာဒီလိုမလ
ား
ဖြစ်တာနဲ့ပြတ်တာနဲ့ရှားမှာဘယ်လိုရှိနေတော့တည်ကြနေတာလည်းရှိဘယ်လိုရှိနေတော့
တည်ကြနေတာရှိ
ပါဗျာ။ခေါင်းကြီးကမြင်လာထင်လာတဲ့ဥပမာတစ်ခုပြောကြမယ်ဆိုရင်ကောင်းငင်ကိုဂဲလုံးကလေးတစ်ခုဖြစ်တယ်လားဟုတ်တယ်မလားကောင်းငင်ကိုဂဲလုံးကလေးတစ်ခုဖြစ်တယ်လားတော့ဂဲလုံးကလေးမတက်ဘူးလားတက်ပါလ
ား
ဟုတ်ပြီဂဲလုံးကလေးချက်သွားပြီအော်ဒါတော်လေးပဲကြောင်ဂဲလုံးကလေးပြန်ပြီးတော့မကြဘူးလားကြာဂဲလုံးကလေးချက်သွားတာကိုတက်တယ်လို့ခေါ်တယ်ဘာလို့ခေါ်တော့ဂဲလုံးကလေးပြန်ကျလာတာကိုဘယ်လိုခေါ်မလဲတက်တာနဲ့ကြာတက်တာနဲ့ကြာအဲဒီတက်တာနဲ့ကြာတာနဲ့ကြာမှမျက်စိနဲ့သိသိချာချာမသိလိုက်ပေမဲ့တည်တက်နေတဲ့သဘောတရားလေးမရှိဘူးလားရှိဘူးဂဲလုံးကလေးတက်သွားတယ်ပြီးတော့မဖြစ်မလဲ
ကြာ
ကြာလာမယ်ပြမကြလာခင်ကလေးမှာတတ်နေတဲ့သဘောလေးမရှိဘူးလားရှိလ
ား
အဲ့ဒီလိုပဲတဲ့မိမိတို့ရဲ့သဏ္ဍာန်မှာလည်းပဲရောက်တရားနာမည်လေးတွေဖြစ်တယ်ဖြစ်ပြီးတော့
ဖြစ်ပါပါ
ပြင်းတယ်ဖြစ်တယ်ဖြစ်ပြီးတော့
ဖြစ်ပါပါ
အဖြစ်နဲ့အပြင်းနဲ့ကြာမှာတည်တတ်တဲ့သဘောမရှိဘူးလားရှိလား အဲ့ဒီတည်တတ်တဲ့သဘောကိုတဲ့ခေါင်းကြီးတို့သိညုံမှာခြေလို့ခေါ်တယ်ဟုတ်တယ်မလားသိညုံမှာဘယ်လိုခေါ်တော့ခြေကာလလို့ဒီလိုခေါ်တယ်နော
်
ဖြစ်တာကဥပကာလပြတ်တာကဘင်္ဂလာတည်ကြနေတာက
ဈ
ီကာလာအဲဒီဈာကာလာလေးမရှိဘူးလားရှိပါဘူ
း
အဲဒီဈာကာလာလေးဒီရင့်ကျက်တဲ့သဘောလေးပါပဲနော
်
ပါဠိလိုပြောတော့တခြားပြောမှလားသရာလို့ပြောမှလားသရာ
လို့ပြော
ပါအဲဒီတော့ယုတ်တရားနန္တရားလေးတွေဖြစ်တာဒီဇာတိဖြစ်တာကဘယ်လိုတော့
ဈ
ာတိပါဗျာဈာတိတော့မပြတ်ဘူးလားပြတ်သွားမလ
ား
ပြတ်သွားတာကမရဏပြတ်သွားတာကဖြစ်တာကသာတိပြတ်တာကအဖြစ်နဲ့ပြင်းနဲ့ရှားမှတည်တတ်နေတဲ့သဘောတရားလေးကသရာဒီလိုမလားတပြံပြောမယ်ယုတ်တရားနဲ့တရားလေးတွေမဖြစ်ဘူးလားဖြစ်လားဖြစ်တာကဘာလို့ပြတ်တာကအဖြစ်နဲ့ပြင်းနဲ့ရှားမှတည်တတ်တဲ့သဘောလေးကသရာအားလုံးပေါင်းလိုက်တဲ့အခါကျတော့ဇာတိသရာမရဏလို့ပြောပြီးပြောကြများတော့လည်းပဲအဲ့ဒီဇာတိသရာတခြားလားခန္ဓာ၅ပါးပဲလားသရာသရာနဲ့တခြားလားခန္ဓာ၅ပါးပဲလ
ား
မရဏသရာနဲ့တခြားလားခန္ဓာ၅ပါးပဲလား အဲ့ဒီခန္ဓာ၅ပါးကပရိစ္ဆေသမုပ္ပါဒ်ကြီးနဲ့ကျတော့ဘယ်လိုလဲလို့
ဝိညာဉ်ခန္ဓ
ာဘာလာခန္ဓာ
သ
တ္တဝိညာဉ်ဒီလိုမဟုတ်လားအဲ့ဒီခန္ဓာ၅ပါးဒီတခြားမှာဖြစ်နေတာကဘုန်းတော်ဒကာမတွေရဲ့သဏ္ဍာန်မှာဖြစ်နေတာလ
ား
ဘယ်ခင်ဗျာမှာဖြစ်နေတယ်ပြစ္ဆုတ်ပါကာလမှာဖြစ်ဘယ်ချိန်မှာဖြစ်နေတော့အခုလိုတရားနာနေရင်လည်းမဖြစ်ဘူးလားဖြစ်နေလားတရားရှင်းမှတ်နေရင်လည်းမဖြစ်ဘူးလားဖြစ်နေလားဩဒီလိုဆိုတော့တရားနာတယ်တရားနာတယ်ဘယ်လိုတွေနာနေပါလိမ့်မလဲမေးရင်ခန္ဓာ၅ပါးတရားနာပေါကောသတ္တဝါတွေနာနေတာလားခန္ဓာ၅ပါးတရားနာနေတာလ
ား
ခန္ဓာ၅ပါးတရားနာနေတယ်ဆိုတာမသိကြဘူးလား အဲ့ဒါလေးကိုခေါင်းကြီးတို့ဆက်ပြီးတော့ပြောလိုက်ပါမယ်ယခုတော့ခွန်ကြီးကပြောလိုက်တော့ဒကာမတွေရဲ့နားမှာသာကလေးမကြားရဘူးလားကြားရကြားလိုက်တော့ဗာစိတ်ပေါ်မလဲကြားလိုက်တော့ဗာစိတ်ပေါ်မလဲတခြားကကြားရလားနားကကြားရလားအဲဒီတော့နားကကြားတယ်ဆိုရင်တခြားလားသလားယရနာလားနားကကြားတယ်တော့ဗာစိတ်ကလေးပေါ်မှာပါလေကြားတယ်ကလေးဒီတခြားလားဝိညာဉ်လားဟောဒီသာကလေးကဗာပြောတာလဲဘလို့ပြောတာပါပဲယေလို့ခွင့်ရစေပြခြင်းနဲ့ကဒီခြားလားသတိသိလ
ား
သတိသိပါဗျာ။ဉာဏ်တရားလေးမပါဘူးလားပါလား
။
ပါပါဗျာ။ဒါလေးဝိညာဉ်တို့နာမ်တို့ဆိုတဲ့တရားကလေးတွေဒီသူကြည့်ပြီးတော့ဖြစ်နေတာလားရုပ်ကိုပြီးပြီးတော့ဖြစ်နေတာလ
ား။ရုပ်ကိုပြီးပြီးတော့
ဖြစ်နေတာ။ဒါနဲ့တန်နဲ့တိုက်တော့ဗာစိတ်ပုံမဲ
။
ဒါလေးကြားလေးဗမာမိပြီးပုံမဲ
။
ဒါလေးယောဂတရားယောလားနာယုံ
။
နာအကြည့်ယုံပဲမလား
။
ဒါနဲ့တော့ရှားစက်ကလေးဖြစ်ပြီးဆိုကြတဲ့ဘုကသလာယရနာလေးဖြစ်တာပဲဟုတ်တယ်မလားဝိညာဉ်ကမဖြစ်ဘူးလားဖြစ်လ
ား
ဉာဏ်ကမဖြစ်ဘူးလားဖြစ်လ
ား
ရုပ်ကမဖြစ်ဘူးလားဖြစ်လ
ား
ဖြစ်နေတာပဲเนาะဒါလည်းတော့နားရင်အတန်ရင်ရှားစေရင်သုံးပါပေါင်းစုံလိုက်တာကတခြားလားဖန်တာလား တ တရားဓမ္မပုံမှန်နှိမ့်တဲ့သဘောကြားအားပြီးတော့တရားနာလို့ကောင်းလိုက်တာဆိုရင်တခြားလားဝိရဏတရားလားဝိညာဉ်ရဲ့ဉာဏ်ရောရဲ့သာလယနာရဲ့အခန္ဓာရဲ့ဝိရဏရဲ့ဟောတရားနာတာခန္ဓာဘယ်နှပါးနဲ့နာနေတော့တရားနာတာခန္ဓာဘယ်နှပါးနဲ့နာနေတော့ဘယ်လိုတွေပါလဲဝိညာဉ်ဉာဏ်ရောသာလယနာခန္ဓာ
ဝိရဏ
ဘာတွေခန္ဓာကမှဖြစ်တာကိုဘယ်လိုခေါ်မလဲ
သာ
သနာ့ခန္ဓာ၅ပါးဖြစ်တာကိုဘယ်လိုခေါ်မလဲသာသနာ့ဒီလိုဆိုတော့ဘုန်းကြီးတရားဓမ္မတွေရဲ့သံဃာမတရားနာနေတော့မှဇာတိတရားတွေမဖြစ်ဘူးလားဖြစ်နေလား ဒီနေရာမှာဇာတိဆိုတာပရမတ်ဇာတိကိုပြောတာနော
်
ပညာဇာတိကိုပြောတာမဟုတ်ဘူ
း
ပညာဇာတိဆိုတာပြိတ္တနေနေတာကိုပြောတာမဟုတ်လားဒီနေရာမှာပရမတ်ဓာတ်ဇာတိကိုပြောတာပ
ါ
ပရမတ်ဇာတိဆိုတာတခြားပြောတာလားခန္ဓာဖြစ်တာပြောတာလား ဘုန်းကြီးတရားဓမ္မတွေရဲ့သံဃာမအတန်နဲ့နာအတန်ကိုနားနဲ့ကြားလိုက်တဲ့အခါကျတော့တခြားခန္ဓာဖြစ်နေတာလားကြားစိတ်ခန္ဓာဖြစ်နေတာလ
ား
ဒီကြားစိတ်ခန္ဓာကလေးဖြစ်တယ်ဖြစ်တာကိုဘယ်လိုခေါ်မလဲကြားစိတ်ခန္ဓာကလေးဖြစ်တယ်ဖြစ်တာကိုဘယ်လိုခေါ်မလဲအဲဒီကြားစိတ်ခန္ဓာကလေးဖြစ်တယ်ဖြစ်ပြီးတော့မပြေဘူးလားဖြစ်မှာလ
ား
ဖြစ်တာကိုဘယ်လိုခေါ်မလဲမရဏဖြစ်တာကိုဘယ်လိုခေါ်မလဲကြားစိတ်ခန္ဓာလေးဖြစ်တယ်ဖြစ်တာကိုဘယ်လိုခေါ်မလဲကြားစိတ်ခန္ဓာကလေးပြတ်မယ်ပြတ်တာကိုဘယ်လိုခေါ်မလဲမပြတ်ခင်တည်တဲ့သဘောလေးမရှိဘူးလားရှိတယ်
တ
ည်တဲ့သဘောလေးကဘာလဲဘာလဲဟုတ်ပါဘူးဒီလိုမလားအဲဒီကနာမစေတရားနာနေတော့ကာလမှာကိုပဲဇာတိရဲ့သရမရဏမဖြစ်ဘူးလားဖြစ်နေလားဟုတ်ပါဘူးအော်မိမိအောင်တရားခုလို့ထိုင်နေတဲ့အခါကျတော့ဖြာသိမျိုးကြမ်းနေတယ်မိမိကကာကြအစီအောင်နဲ့မထေဘူးလားဖြစ်နေလား ထိုင်ရိယာဘောနဲ့ထိုင်ပြီးတော့တရားနာနေတဲ့ထိုင်ရိယာဘောနဲ့ထိုင်ပြီးတော့တရားနာနေတဲ့အခါကျကာလကလေးမှာမိမိရဲ့ကာယအစီအောင်နဲ့ဩကဖြာသိမျိုးကြမ်းနေတယ်မထေဘူးလားဖြစ်နေလ
ား
ဖြစ်ပါဘူးဒါနဲ့ထိနေတဲ့အခါကျတော့တခြားစိတ်ပေါ်မှာလားချီးသီးစိတ်ပေါ်မှာလား
ချ
ီးသီးစိတ်ပေါ်ပါကာယအစီအောင်လို့ပြောလိုက်တဲ့ကုကတခြားလားသလားယတနာတခြားနဲ့ထိတာလားထိသီးသေးစရာအာယုံနဲ့ထိတာလ
ား
သီးသေးစရာအာယုံနဲ့ထိတော့ဒီမန်းသီးတဲ့စိတ်မဖြစ်ဘူးလားဖြစ်လ
ား
ဖြစ်ပါရဲ့အဲဒီစိတ်ဒီတရားလားဝိညာဉ်လ
ား
ဝိညာဉ်ပါဗျာဒီမန်းသီးတယ်ဆိုတော့ပူတယ်လေးနဲ့နားလေးကျင်တယ်ကြိုက်တယ်ဖဲတယ်အမျိုးမျိုးသောရှင်းညာလေးတွေနဲ့မသိဘူးလားသိဖ
ြစ်ပါ
ရဲ့အဲဒါသိတာကတရားလားနာလားန
ာ
ပါဗျာအဲဒီယောဂလည်းတရားကိုမှီနေတာလားယောဂကိုမှီနေတာလား အဲဒီဉာဏ်ရားလေးတွေတရားမှီနေတာလားယောဂကိုမှီနေတာလ
ား
ဝိညာဉ်ရဲ့ဉာဏ်ရောရဲ့သာလယရဏရဲ့မဖြစ်ဘူးလားဖြစ်နေလား ကာယကြည်ရောရဲ့ဒွိဋ္ဌိဇာရဲ့တော့ဖြစ်ပြီးစိတ်ကလေးရဲ့ကောင်းဆောင်တာသည်တခြားတရားလားခန္ဓာတရားလ
ား
ခန္ဓာတရားလေးဖြစ်လာတဲ့အခါကျတော့ဝရဏကောမဖြစ်ဘူးလားဖြစ်လားအခါကလေးရှားလာလို့ဒါလေးခြင်းနဲ့ကြိုက်တယ်ခဲ့တယ်ဆိုရင်ဘာဝရဏ
ဒ
ုက္ခဝရဏမနာမရှိဘူးဆိုရင်ဘာဝေဒနာအမုန်းမဲ့မမဲ့နေရင်ဘာဝေဒနာဟောဒီလိုဆိုတော့တရားနာနေတဲ့ကာလထိုင်နေတဲ့ကာလမှလည်းပဲဟောဒီပစ္စုပန်တရား၅မျိုးမဖြစ်ဘူးလားဖြစ်နေလားအဲဒီတရား၅မျိုးဖြစ်တာကိုဘယ်လိုခေါ်မလဲပြတ်တာကိုဘယ်လိုခေါ်မလဲမပြတ်ခင်တင်းတဲ့တဘောမရှိဘူးလားရှိလ
ား
အဲဒီသဘောတရားလေးကဘာလဲဘာလဲဟောဒီလိုဆိုတော့ဒီကရမတိပစ္စုပန်ကာလမှလည်းပဲသာတိယသရမရဏမပါဘူးလားပါလားပါပါဘုရ
ား
တခြားတရားလားကျိုးတရားလေးလားဘုရားအဲဒီကျိုးတရားနဲ့ဟောဒီကျိုးတရားနဲ့ပေါင်းလိုက်တဲ့အခါမှာပြစ္ဆုတ်ပံကာလမှာကျိုးတရား9ပါးဖြစ်ပါတယ်ဘယ်နှပါးဖြစ်တော့
9
ပါးတရားကြားတဲ့ကျိုးတရားကဘယ်နှပ
ါ
းမကိယမကိညာယူရမယ်ကျိုးတရားကဘယ်နှပ
ါ
းကာလပေါင်းလိုက်တော့ကျိုးတရားဘယ်နှပ
ါး
အကျိုးတရားကလည်းပဲတဲ့နော်တရားယူရမယ်ကျောင်းတရားကဘယ်နှပ
ါး
မဖြစ်ရမကင်းကြောင့်ယူရမယ်ကျောင်းတရားကဘယ်နှပါးအာလုံပေါင်းလိုက်တော့ကျောင်းတရားကဘယ်နှပ
ါ
းအကျိုးတရားကအာလုံပေါင
်း
အကျိုးတရားကအာလုံပေါင်းဘယ်နှပါးတော့9ပါးဘယ်နှပါးတော့အကျိုးတရားကလည်းအာလုံပေါင်းဘယ်နှပါးတော့9ပါးနဲ့ပေါင်းလိုက်တော့ပရိစ္ဆေသမုပ္ပါဒ်တရားစနမမဆုံးလားဆုံးပါလ
ား
ဘယ်လိုလဲမျိုးသားတွေတရားနာနေတာလဲပရိစ္ဆေသမုပ္ပါဒ်တရားဘယ်နှပါးတော့12ပါးဘယ်နှပါးတော့အေးတဏှာဥပါဒါကမကူဘူးဆိုရင်တော့9ပါးပေါ့ဟုတ်တယ်မလားတဏှာဥပါဒါကကူသွားမယ်ဆိုရင်12ပါးမဖြစ်ဘူးလားဖြစ်ပါဘူ
း
အဲ့ဒီပရိစ္ဆေသမုပ္ပါဒ်တရား12ပါးနဲ့အချိန်တန်းအချိန်တန်းမှနေနေကြရတာပဲ သတ္တဝါတိုင်းသတ္တဝါတိုင်းမှာရှင်တိုင်းရှင်တိုင်းမှာပရိသတ်သမုပ္ပါဒရားနေဘယ်နှပါးဖြစ်နေတော့မဂ္ဂင်မဝေယ7ပါးမဂ္ဂင်ဝေယ9ပါးဒီလိုမလားမဂ္ဂင်မဝေယ
7
ပါးမဂ္ဂင်ဝေယ
9
ပါးဘုန်းတော်ဒကာရမတွေမိမိအိမ်မှာနေတော့မဂ္ဂင်ဖြစ်မလားမဖြစ်ဘူးလား
ဖြစ်ပါဗျာ
ဖြစ်တာသိကြတယ်နော
်
ဘာလို့ဆိုရင်မိမိအိမ်မှာနေတဲ့ကာလပရိသတ်သမုပ္ပါဒရားဘယ်နှပါးနဲ့နေနေကြတော
့
အာရုံသံဃာရှင်မင်းသားနဲ့သူငါကားသာဖြစ်သမျှကသတ္တမဟုတ်ဓမ္မထုတ်သောနာယုံနှစ်သိအမြင်လင်းသောအရင်အဝိဇ္ဇာထုံမပြား၍သရမရဏဆုံးကြသည်ဓမ္မအပြစနဘာကိုတဲ့နော
်
အဲဒီစနဘာကိုပဲဤကလူပင်အလင်းနာပဲ့ရှင်လွန်လျက်တဝဲလီလီဟုတ်လို့စီလို့မဆိုဘူးလားဆိုထားလ
ား
ပရိသတ်သမမတရားစနဘာကလည်းတကယ်ဓမ္မအစစ်မှန်လေးဖြစ်ပါတယ်ပုဂ္ဂိုလ်သတ္တဝါငါတရားကြောင့်ကြားမိမ့်မဆိုတာကတဲ့ဒီအမြင်နဲ့ပြောနေကြတာပါတကယ်မှရှိတဲ့တရားတွေပါတကယ်လားရှိတဲ့တရားကပရိစ္ဆသမုပ္ပါတရားဘယ်နှပါးပါလဲအဲ့ဒီ7ပါးကမိမိတို့ရဲ့သဏ္ဍာန်မှာရှိပါတယ်လို့သဘောထားပြီးတော့ဒီဒီအမြင်နဲ့ကြည့်အောင်သိအောင်ဒီဒီအမြင်နဲ့ရှင်းအောင်မိမိတို့ရဲ့ဉာဏ်နဲ့ရှုမှတ်သုံးသပ်ပွားများကြပါပွားများကြပြီးတော့ဒီဒီအမြင်ကြည့်လို့ခန္ဓာကိုဉာဏ်ဆိုင်လို့သောတာပတ္တိမဉာဏ်ရနိုင်အောင်ကြည်ညာချက်ကိုအားထုတ်ကြပါလို့ဆက်ပြောရင်းသာဓုသုံးညင်ပေါ်မှာတရားဝင်ဒီကုန်းချုပ်
သာ
ဓုသာဓုသာဓုအေးကျမချမ်းသာသောအဖြစ်မြတ်စွာဘုရားရှိသန္တနာတော်မြတ်ကြီးကိုနေလာသဖွယ်တည်နေအောင်ပြည့်စုံသောကြောင့်ထပ်ပါတိုင်းသောသာသနာပြည့်ဖို့ကိုယ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။